Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2018ခုနှစ်နိုဝင်ဘာလ23ရက်တောက်ကြနေမနက်ခင်းစီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ3040လေးရှိတို့ကနေဖိုင်ယူနာဆင်နိုင်တယ်လို့ POA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ POA ရဲ့ Facebook စာမျက်နှာ POA Burmese News မှာလည်းထုတ်လွှင့်ခြင်းနဲ့တင်ပြနေနာဆင်နိုင်ပါတယ်။မနက်လောပါဒီမိနစ်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်ကျော်အောင်လေပါခင်ဗျာမန်အင်ဂျင်နိုင်တဲ့သူနိုင်ငံတကာထိတိုင်အောင်သတင်းတွေကိုကြီးညာသွားဖို့ရှိပါတယ်အခုမိနစ်သတင်းတွေထဲမှာဆိုရှင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကနေပြီးတော့နိုင်ငံရဲ့တရားရေးစနစ်ပေါ်မှာမွေးဖန်တင်မှုလို့နိုင်ငံတရားသူကြီးချုပ်ကနေပြီးတော့တုံ့ပြန်လိုက်တဲ့အကြောင်းနောက်တစ်ခါအမေရိကန်ကိုဝင်ရောက်ဖို့ကြိုးပမ်းနေတဲ့လက်တင်အမေရိကန်ကဒီအတားဒီအထောက်ထားမဲ့လူတွေကိုမဟန့်တားနိုင်လို့ရှိရင်အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကိုပိတ်ပစ်မယ်လို့သမ္မတထရန့်ကချိန်ချောက်လိုက်တဲ့အကြောင်းနဲ့ရိုဟင်ဂျာတွေမြန်မာပြည်ပြန်ရေးမှာနိုင်ငံသားဖြစ်ခွင့်အာမခံချက်ပေါင်ဖို့လိုတယ်လို့မလေးရှားဘက်ကတိုက်တွန်းနေတဲ့အကြောင်းစတွေကိုကြားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။အမေရိကန်ရေသတင်းမောအုပ်စုတစ်ခုကိုတရုတ်တို့ကကန့်ကွက်ခွင့်ပြုလိုက်တာဟာဆက်ဆံရေးမပြေမလည်ဖြစ်နေတဲ့တရုတ်အမေရိကန်နဲ့နိုင်ငံခြားအပေါင်းလက္ခဏာဖြစ်ယူဆနိုင်ပါသလား
? China has had in this instance is not really knowing what they can do to convince the United States that they're serious about
အပြည့်စုံကတော့နောက်ပိုင်းမှာကြားကြမှာပါရှင်။ဒါအပြင်မြန်မာငြိမ်းချမ်းရေးဖြစ်စဉ်တွေကိုလေ့လာတဲ့အခါလူငယ်တွေအကြစုတည်သနာနဲ့အထောက်အထားအခြေပြုဆုံးဖြတ်ချက်တွေချမှတ်နိုင်ဖို့လိုတဲ့ဆိုတဲ့အကြံပြုချက်တွေကိုကြားမှာဖြစ်တယ်လို့ဘာသာရေးနဲ့ရိုးရာပွဲလမ်းတပင်းတွေမှာအသုံးပြုတဲ့ဆူညံလာတဲ့ Loud Speaker အတန်းတွေနဲ့ပတ်သက်လို့ငင်းခုမှုတွေဖြစ်လာနေတဲ့အကြောင်းတွေကိုလည်းကြားမှာပါ။ဒုတိယပိုင်းနာရီမှာတော့အပတ်စဉ်တင်ဆက်နေကြမနက်ခင်းအင်္ဂလိပ်စာကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုကြားရမှာပါ။အခုတော့ဒီကနေ့မနက်နောက်ဆုံးရသတင်းတွေကိုကိုကျော်အောင်လည်းနဲ့မအင်ဂျင်နိုင်တို့ကပြောပြပေးပါဦးရှင်။
မနေ့ကကြာရောက်ခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့ကျေးဇူးတော်နေ့အလရရဲ့မှာသမ္မတထရမ့်ကလူလူနဲ့သမ္မတအကြားငင်းပွားစရာဖြစ်စေမဲ့နိုင်ငံရဲ့လွတ်လပ်တဲ့တရားရေးစနစ်နဲ့ပတ်သက်ပြီးတော့ပြောဆိုလာခဲ့ပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့ပြည်ထောင်စုအယူခံတရားရုံးတစ်ခုဟာကျွန်တော်တို့ဘက်မှာကြီးမားတဲ့စူးညောက်ကလုပ်တစ်ခုဖြစ်နေတယ်လို့ပြည်ပမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့ဗီဒီယိုကနေတဆင့်တိုက်ရိုက်ပြောဆိုမှုတွင်သမ္မတထရမ့်ကမနေ့တုန်းကပြောခဲ့ပါတယ်အမေရိကန်နိုင်ငံအတွင်းမှာခေလုံခွင့်လျှောက်ထားမှုနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကတင်းကျပ်တဲ့အမိန့်ထုတ်ပြန်တာနဲ့ပတ်သက်ပြီးတော့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုခရိုင်တရားသူကြီးဂျွန်တီဂါကကန့်ကွက်ခဲ့ရတာကစပြီးတော့ဒီကိစ္စဟာအငင်းပွားစရာဖြစ်လာခဲ့တာပါတရားသူကြီးဂျွန်တီဂါကိုသမ္မတဟောင်းဘရက်အိုဘားမားရဲ့တရားသူကြီးလို့လည်းသမ္မတထရမ့်ကပြောခဲ့ပါတယ်ဒီအချိန်မှာနိုင်ငံတော်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကတရားရေးစနစ်ဟာလွတ်လပ်တဲ့အဖွဲ့အစည်းဖြစ်ပြီးတော့တရားသူကြီးတူကိုသမ္မတအနေနဲ့အခုလိုမျိုးမွေးဖန်တင်မှုလို့ပြောခဲ့ပါတယ်။နိုင်ငံတော်တရားသူကြီးချုပ်တူအနေနဲ့အခုလိုမျိုးတုံ့ပြန်တာဟာရှာရှာပါပါဖြစ်ပါလွတ်လပ်တဲ့အမေရိကန်တရားရေးစနစ်မှာအိုဘားမားရဲ့တရားသူကြီး၊ထရမ့်ရဲ့တရားသူကြီး၊ဘုရှ်ရဲ့တရားသူကြီးဆိုပြီးတော့မရှိဘူးလို့လည်းနိုင်ငံတော်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကသမ္မတထရမ့်ကိုတုံ့ပြန်ခဲ့ပါတယ်။
လက်တင်အမေရိကနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုထဲဝင်ရောက်ဖို့ကြိုးပမ်းနေတဲ့အထောက်အထားမဲ့လူတွေကိုအမေရိကန်အစိုးရအနေနဲ့မဟန့်တားနိုင်မှုဆိုရင်တနည်းကိုဒေါ်လာ 1.6 ဘီလီယံဘိုးကုန်သွယ်မှုရှိနေတဲ့အမေရိကန်မက္ကဆီကိုနယ်စပ်ကိုပိတ်ပစ်မယ်လို့သမ္မတဒေါ်နယ်ထရန့်ကမနေ့ကြာသပတေးနေ့မှာချိန်ချောက်ပြောဆိုလိုက်ပါတယ်။ကျေးဇူးတော်နေ့အားလည်းရဲ့အတွက်ဖလော်ရီဒါပြည်နယ်ကသူပိုင်အပန်းပြေအင်ယာမာအန်လာဂိုကနေသမ္မတထရမ့်ကသတင်းတောက်တွေကိုအဲ့ဒီလိုပြောဆိုလိုက်တာပါ။တခါအဲ့ဒီလိုတရားမဝင်ဝင်ရောက်လာနိုင်ခြင်းရှိတဲ့သူတွေကိုဟန်တားရေးမက္ကဆီကိုနယ်စပ်ကိုဆေးလွတ်ထားတဲ့အမေရိကန်တပ်ဖွဲ့တွေကိုလည်းလိုအပ်ရင်လက်နက်သုံးခွင့်ပြုထားတယ်ဆိုတဲ့ကာဝေးဝင်ကြီးဂျင်မက်တစ်ရဲ့ဗုဒ္ဓဘုနေ့ကပြောဆိုချက်ကိုလည်းသမ္မတထရမ့်ကအတည်ပြုပြောဆိုသွားတာပါ။သမ္မတထရမ့်ဟာသူရာထူးစတင်ယူကြတဲ့ကရှေ့တန်းကတပ်ဖွဲ့တွေစီတွားရောက်လက်ပတ်ခြင်းမရှိဘူးဆိုပြီးဝေဖန်မှုတွေထွက်ပေါ်လာချိန်မှာပဲအာရှပစိဖိတ်ဒေသမှာတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်ဖွဲ့တွေကိုတယ်လီဖုန်းဆက်ပြောဆိုတာကိုရုပ်မြင်သံကြားကနေထုတ်လွှင့်ခဲ့ပါတယ်။အဲ့ဒီလိုတယ်လီဖုန်းဆက်ပြီးတဲ့နောက်မှာပဲအမေရိကန်မက္ကဆီကိုနယ်စပ်နဲ့ပတ်သက်ပြီးသမ္မတထရမ့်ရဲ့မှတ်ချက်စကားထွက်ပေါ်လာတာပါ။အမေရိကန်ပြည်တွင်းတရားဥပဒေစိုးမိုးရေးလုပ်ရက်အတွက်စည်ရေးအသုံးပြုခွင့်ကိုကန့်သက်ပိတ်ပင်ထားတဲ့နှစ်ပေါင်း130ရှိပြီဖြစ်တဲ့ဥပဒေကိုချိုးဖောက်နိုင်ခြေရှိတယ်ဆိုပြီးအငင်းပွားမှုတွေထပ်ပေါ်နေချိန်မှာပဲမက္ကဆီကိုနယ်စပ်ကိုရောက်နေကြတဲ့အမေရိကန်တပ်ဖွဲ့ဝင်9800လူကတော့တန်ဆူးကျိုးအကာရန်တွေချထားတဲ့ဘေးမှာယာယီတဲတွေထိုးပြီးကျေးဇူးတော်နေ့အခမ်းအနားကိုဆင်နွှဲခဲ့ကြပါတယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့ဒီအာဖဂန်နစ္စတန်နိုင်ငံမှာအင်တာအားကောင်းတဲ့ငြိမ်းချမ်းရေးညှိနှိုင်းမှုတွေလှုပ်ဆောင်နေတယ်လို့မနေ့တုန်းကပဲသမ္မတထရမ့်ကပြောလိုက်ပါတယ်။ဒီလုပ်ငန်းတွေအောင်မြင်မှုရှိမယ်မရှိဘူးဆိုတော့သမ္မတထရမ့်ကအသေးချာအ အမခန့်ချက်ပေးပြီးတော့မပြောပါဘူးအမေရိကန်ပြည်ထောင်စုမှာမနေ့တုန်းကကြောက်ခဲ့တဲ့ကျေးဇူးတော်နေ့ထိမ့်မှအဖြစ်အာဖဂန်နစ္စတန်နိုင်ငံမှာစခန်းချနေကြတဲ့အမေရိကန်တပ်ဖွဲ့ဝင်တွေဗီဒီယိုကနေတဆင့်တိုက်ရိုက်တွေ့ဆုံပြောဆိုမှုတွင်သမ္မတထရန့်ကသူ့ဆိုရရဲ့အာဖဂန်ဆိုင်ရာစီစဉ်ကိုပြောခဲ့တာပါသူကိုယ်တိုင်လည်းအာဖဂန်နစ္စတန်နိုင်ငံကိုအလဲပတ်ရောက်လာမယ်သဘောအရေးအမွေလည်းပြောခဲ့ပါတယ်အာဖဂန်နစ္စတန်ငြိမ်းချမ်းမှုအတွက်ဒီညှိနှိုင်းဆွေးနွေးမှုတွေကိုအမေရိကန်ဘက်ကအပြင်းထန်လုပ်နေတဲ့အကြောင်းဒါပေမဲ့လည်းလူတော်များများညံများကဒါကိုမသိကြဘူးလို့လည်းသမတ်ထရန့်ကဆိုပါတယ်။ဒေါ်နယ်ထရန့်သမတ်ဖြစ်လာတာနှစ်နှစ်လောက်ရှိလာခဲ့ပေမဲ့အခုချိန်ထိအာဖဂန်နစ္စတန်ကိုသူအလဲပတ်မသွားသေးပါဘူး။သူသမတ်မိုက်ပန်စ်ကတော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းဒီဇင်ဘာလတုန်းကတော့အာဖဂန်နစ္စတန်ကိုရောက်သွားခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်အဖွဲ့တွေကလွန်ခဲ့တဲ့18နှစ်ကတည်းကအာဖဂန်နစ္စတန်နိုင်ငံကိုဝင်ရောက်ခဲ့ကြတာဖြစ်ပြီးတာလီဘန်တွေရဲ့အုပ်ချုပ်မှုကိုဖယ်ရှားခဲ့ပါတယ်။လောဆယ်အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင် 24,000 လောက်တပ်ဆွဲထားပါတယ်။
ထရမ့်ရဲ့သမ္မတရွေးကောက်ပွဲစီယုံလှုပ်ရှားမှုမှာရုရှားနဲ့ပတ်သက်နေတဲ့ဆိုတဲ့ဆွဆွဲချက်နဲ့ဟီလာရီကလင်တန်ရဲ့အီးမေးလ်တို့ကိုစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တာနဲ့ပတ်သက်လို့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုညွှန်ကြားရေးမှူးဟောင်း James Comey နဲ့နိုင်ငံတော်ရှေ့နေဟောင်း Loretta Lynch တို့နှစ်ဦးလွှတ်တော်မှာလာရောက်ထွက်ဆိုဖို့ American အောက်လွှတ်တော်တရားရေးကော်မတီကဆင့်ခေါ်စာထုတ်ပြန်ခဲ့ပါတယ်။ Comey နဲ့ Lynch တို့နှစ်ဦးကိုအောက်လွှတ်တော်တရားရေးကော်မတီနဲ့အစိုးရပြုပြင်ပြောင်းလဲရေးစောင့်ကြည့်ရေးကော်မတီရှေ့မြောက်မှာဒီဇင်ဘာလ3ရက်နဲ့4ရက်နေ့တွေမှာလာရောက်ထွက်ဆိုရမှာဖြစ်ပါတယ်။အစိုးရအာဏာပိုင်တွေအနေနဲ့ဒီစုံစမ်းစစ်ဆေးမှုနှစ်ခုကိုဘယ်လိုကင်တွယ်ခဲ့သလဲဆိုတာနဲ့ပတ်သက်ပြီးတကပိတ်မေးမြန်းခန်းမှာသူတို့နှစ်ဦးပါဝင်ဖို့လဲစင့်ခေါ်တဲ့အမိန့်စာမှာဖော်ပြထားပါတယ်။ဗုဒ္ဓဘုရင်ကထုတ်ပြန်ခဲ့တဲ့အောက်လွှတ်တော်ရဲ့စင့်ခေါ်စာကိုကြာတာပတိနေ့မှာလူသိရှင်ကြားထုတ်ပြန်ခဲ့တာပါ။ဒီသတင်းပတ်အစောပိုင်းကကော်မတီဥက္ကဋ္ဌဖြစ်တဲ့ Republican အမတ် Bob God Latika ကနေဒီစင့်ခေါ်စာကိုအများပြည်သူသိအောင်ထုတ်ပြန်ရမယ်လို့တတိပေးပြောဆိုခဲ့တာဖြစ်ပါတယ်ရှင်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေပြီးတော့9နာရီအထိ5.32 kHz 9335 5.40 kHz 9833ည5.48 kHz 6153ည ਨੇ ဒုတိယနာရီဘက်မှာ5.190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဖိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA မြန်မာဘိုင်းကနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်။နေရက်ဆွန့်ခွာထွက်ပြေးခဲ့ကြတဲ့ရိုညာတွေမြန်မာနိုင်ငံပြန်ဖို့အရေးမှာယုံကြည်စိတ်ချတဲ့နေရက်ပြန်နိုင်ရေးစီစဉ်ဖြစ်ဖို့သူတို့ကိုနိုင်ငံသားဖြစ်ခွင့်ပြုတဲ့အာမခံချက်တွေမဖြစ်မနေပောင်းဖို့လိုတယ်လို့မလေးရှားဆိုရကယုံကြည်ကြောင်းနိုင်ငံသားဝန်ကြီးဒါတုဆိုင်ဖူဒင်အဗ်ဒူလာကပြောလိုက်ပါတယ်။ရိုညာတွေအတွက်သူတို့ရဲ့လူခွင့်ရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုကာကွယ်ပေးဖို့ဆိုလို့ရှိရင်နိုင်ငံသားဖြစ်ခွင့်ကိစ္စကသာတေချာအောင်လုပ်ပေးနိုင်တယ်လို့မလေးရှားနိုင်ငံရဲ့ဝန်ကြီးကဆိုပါတယ်ဒီလိုနိုင်ငံသားဖြစ်ခွင့်ပြုမှုဟာရိုညာဒုက္ခတွေတွေမြန်မာနိုင်ငံကိုပြန်တဲ့အခါလုံခြုံစိတ်ချမှုဖြစ်ဖို့အတွက်အရေးကြီးတဲ့အမတ်ခံချက်ဖြစ်တယ်လို့လည်းနိုမလာ20နှစ်ရဲ့နေ့ကထုတ်ပြန်တဲ့သူ့အကြေညာချက်ထဲမှာဖော်ပြထားပါတယ်ရိုညာတွေနေရဲ့ပြန်ပို့ရေးစီစဉ်ကိုမလေးရှားဆိုအနေနဲ့အနီးကပ်စောင့်ကြည့်နေတယ်လို့လည်းနိုင်ငံဝန်ကြီးကပြောပါတယ်နေရပြန်ပို့ခံရမဲ့ရိုညာဒုက္ခတွေအနေနဲ့အရင်တုန်းကသူတို့ရင်ဆိုင်ခဲ့ရတဲ့အကြမ်းဖက်ဖိနှိပ်ချင်းချောက်မှုမျိုးနောက်ဘရော့မှဖြစ်မလာတင်ဘူးလို့လဲမလေးရှားနိုင်ငံဝန်ကြီးကပြောပါတယ်နောက်ဆုံးမှာတော့ရိုညာတွေအနေနဲ့သူတို့နေရရွာတွေအိမ်တွေစီကိုပြန်နိုင်ပြီးသူတို့ရဲ့ဘဝရှင်သန်ရေးပြန်လည်တည်ဆောက်နိုင်မှုအလွန်ရေးကြီးတယ်လို့လဲပြောပါတယ်နေရပြန်ပို့ရေးအစီအစဉ်မှာမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံတွေအနေနဲ့ကုလသမဂ္ဂအေဂျင်စီတွေလူမှုတိုင်းဝိုင်းကောင်းဆောင်တွေနဲ့ဒီအကူအညီရေးအဖွဲ့တွေပူးပေါင်းပါဝင်မှုနဲ့အောင်မြင်အောင်ဆောင်ရွက်မယ်လို့မလေးရှားနိုင်ငံယုံကြည်တယ်လို့လည်းသူရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်မလေးရှားနိုင်ငံမှာလက်ရှိရိုညာပေါင်း 8,000 ကျော်ရှိတယ်လို့လည်းကြေညာချက်ထဲမှာရေးသားထားပါတယ်နိုမာလာ15ရက်နေ့ကျတော့ရှိရင်စတင်မယ်ရိုညာဒုက္ခတွေ9သိန်းကျော်နေရပြန်ဖို့စီစဉ်ကိုဒီနေ့အကုန်ထိလောဆယ်ရွှေ့ဆိုင်းထားပါတယ်
အိန္ဒိယနိုင်ငံကလူနည်းစု6ဘာသာဝင်တွေအနေနဲ့ပါကစ္စတန်နိုင်ငံအတွင်းကသမိုင်းဝင် 6 ကျောင်းတော်ကိုအလဲပတ်လာနိုင်အောင်လို့နယ်စပ်ဂိတ်အစ်စ်တစ်ခုဖွင့်လှစ်ပေးဖို့အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားသဘောတူညီခဲ့ကြပါတယ်။အခုလိုသဘောတူညီချက်ရှိလာတာဟာနှစ်နိုင်ငံကြားရေရှည်ရှိလာနေတဲ့နယ်စပ်တင်းမာမှုတွေကိုပြေလျှော့ရေးဖန်တီးပေးရာရောက်နိုင်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ 6 ဝါဒကိုထူထောင်သူဂူရုနာနာကနန်နာနက်ရဲ့နှစ်ပေါင်း950ပြည့်နှစ်ဟာအခုလာမယ့်နှစ်တစ်အတွင်းကြာရောက်မှာဖြစ်ပြီးဒီမွေးနေ့အထိမ့်အမှတ်ဖြစ် ကာတာပူး နယ်စပ်လမ်းကို ဖွင့်ပေးဖို့ ပါကစ္စတန်ဘက်က ဆုံးဖြတ်ထားတဲ့အကြောင်း အိန္ဒိယဘက်က အသိပေးပြီးလို့ ပါကစ္စတန်နိုင်ငံသားရေးဝန်ကြီး ရှာမိုမိုမုတ်ခွာရှိကမနေ့ကပဲပြောပါတယ် စစ်ဘာသာဝင်တွေအတွက် မင်္ဂလာရှိစေမယ့်လုပ်ရက်အတွက် ပါကစ္စတန်ဘက်က ကြိုးဆိုတယ်လို့လည်း ပါကစ္စတန်နိုင်ငံသားရေးဝန်ကြီးက ပြောပါတယ် နယ်စပ်ဂိတ်အသစ်ဖွင့်လျေး ပါကစ္စတန်ဘက်က ဆောက်လုပ်မယ့် နယ်စပ်ဂိတ်အဆောက်အုံကို ပါကစ္စတန်ဝန်ကြီးချုပ် Imran Khan ကိုတိုင် လာမယ့်ဗုဒ္ဓဖူးနေ့ကြာရင် အုံမြင့်ချလိုက်မယ်လို့လည်း ဆိုပါတယ် အိန္ဒိယဘက်က နယ်စပ်ဂိတ်အသစ်ဖွင့်လျက်တိစောက်ဖို့ဆုံးဖြတ်ထားကြောင်းကြေညာခဲ့ပြီး နိုင်ပိုင်းအကြာမှာပဲ ပါကစ္စတန်ဘက်က အခုလိုကြေညာခဲ့တာပါ
EUရောပါသမဂ္ဂကနေပြီးတော့ဗြိတိန်နိုင်ငံခွဲထွက်ရေးမှာစနစ်တကျနဲ့ချောချောမုံမွေရှိစေမဲ့နိုင်ငံရေးဆိုင်ရာကြီးညာချက်မူကြမ်းတရက်ကိုဥရောပသမဂ္ဂနဲ့ညာလုံးပေါက်ပြောဆိုဆွေးနွေးမှုတွေပြီးသဘောတူညီချက်ရခဲ့တယ်လို့ဗြိတိန်ကပြောပါတယ်ဒီသဘောတူညီချက်ကိုတနင်္ဂနွေနေ့ကျောက်ရှင်ဥရောပသမဂ္ဂခေါင်းဆောင်တွေကတည်ပြကြလိမ့်မယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးထရီဆာမေးကမနေ Britain ပြည်သူတွေရဲ့သဘောထားကိုအခုရခဲ့တဲ့သဘောတူညီချက်ကဆောင်ကျင်းပေးလိမ့်မယ်။ Britain ရဲ့နေဆက်တွေကိုပြန်ပြီးတော့ထိန်းချုပ်လာနိုင်လိမ့်မယ်။ကိုယ့်ရဲ့ဥပဒေတွေနဲ့ငွေကြေးတွေကိုလည်းပြန်ပြီးတော့ထိန်းချုပ်လာနိုင်မယ်။အလုတ်ကိုင်းလုံခြုံရေးနဲ့ Britain ရဲ့ဂုဏ်သိက္ခာကိုလည်းအကာအကွယ်ပြန်ပြီးတော့ပေးလာနိုင်လိမ့်မယ်လို့ဝန်ကြီးချုပ် Theresa May ကအမတ်တဆယ် Donald Trump သူ့ရဲ့ဝန်ကြီးချုပ်အိမ်ရှိမှမနေ့တော့ကပဲကြေညာခဲ့တာပ
ါ။တောက်ကြနေမနေ့ဖက်တော့ဆုံးကမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုကြောအောင်လွင်နဲ့မှအင်ဂျင်နိုင်တို့ကကြီးညာပေးသွားတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာမှာလည်းထုတ်လွှင့်ချင်တဲ့တပြေးညီတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်လင်းရင်တင်တင်မောကြီးတစ်စင်းအပါအဝင်အမေရိကန်ရေတပ်တင်မောစုတစ်ခုကိုတရုတ်အစိုးရကဟောင်ကောင်မှာစက္ကပ်ခွင်ပြုလိုက်ပါတယ်။အမေရိကန်တရုတ်နိုင်ငံသားကုန်သွယ်ရေးလုံခြုံရေးတင်မာနေချိန်တရုတ်ဘက်ကအခုလိုခွင်ပြုလိုက်တာဟာပြန်လည်တင်မြတ်ရေးအတွက်အချက်ပြလိုက်တာဖြစ်နိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ VOA သတင်းထောက် Victor Bidis ရဲ့ဆက်သွယ်မင်းမြန်းခန်းတွေကိုအခြေခံပြီးဦးကျော်စန္ဒကတင်ပြထားပါတယ်ရှင
်။နိုင်ငံသားကုန်သွယ်ရေးလုံခြုံရေးတင်မာမှုတွေမြန်မာနေချိန်လွန်ခဲ့တဲ့နှစ်နာရီကတော့အလားတူအမေရိကန်ရေတပ်သင်္ဘောကြီးတစ်စင်းဝင်ရောက်လာမဲ့ကိစ္စကိုတရုတ်ဘက်ကပယ်ချခဲ့တာပါ။တောင်တုပ်ပင်လယ်အတွင်းမှာပဲတရုတ်အမေရိကန်စစ်သင်္ဘောနှစ်စင်းထိတိုက်တိုးလူမီဖြစ်ခဲ့ပါသေးတယ်။အခုတော့အမေရိကန်လေးနင်းသင်္ဘောကြီး USS Ronald Reagan နဲ့ဖြစ်သင်္ဘောနှစ်စင်း Patriot ဒုံးကြီးတင်သင်္ဘောတစ်စင်းတို့ကိုတရုတ်အစိုးရကဟောင်ကောင်မှာစက္ကပ်ခွင့်ပြုလိုက်တာဖြစ်ပါတယ်။မကြာသေးမီကမှပြီးဆုံးသွားခဲ့တဲ့စင်ကာပူနဲ့ပပူအန်နျူဂီနီရောအာဆီယံ APEC ဆွေးနွေးပွဲမှာတော့တစ်ဖက်တင်မှမူရှိနေခဲ့ပြီးအခုလိုခွင့်ပြုလိုက်တာဟာအံ့ဩစရာဖြစ်တယ်လို့ဟာဝိုင်အခြေစိုက် Pacific Forum လေ့လာရေးအဖွဲ့ကအမှုဆောင်ဒါရိုက်တာ Carl Baker ကဆိုပါတယ်
။ Well, I mean it's kind of a surprise actually, you know, given what happened over the past week in Port Moresby in Singapore.
ဒီကနေ့ပတ်ကစင်ကာပူမှာဖြစ်ခဲ့တာကိုကြည့်ရင်အခုလိုခွင့်ပြုလိုက်တာဟာအားအသင့်စရာကောင်းပါလေ။ဒါဟာအာဂျင်တီးနားမှာမကြာခင်ပြုလုပ်ဖို့ရှိတဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့G20 စည်းဝေးမတိုင်ခင်တရုတ်ဘက်ကတရင်ကောင်းပါတင်တဲ့သဘောအပြုသဘောလက္ခဏာတရားလို့ထင်ပါတယ်
။လာတူဆိုပါပဲတရုတ်ဘက်ကကြွညင်သူတူကလည်းသမ္မတရှီဂျင်းဖင်နဲ့သမ္မတဒေါ်နယ်ထရမ့်တို့အာဂျင်တီးနားမှာမတွေ့ခင်အပြုသဘောအချက်ပြတာဖြစ်တယ်လို့သုံးသပ်ပါတယ်။ခဲဘီကာကတော့ဒါဟာနှစ်နိုင်ငံကုန်သွယ်ရေးအငင်းပွားမှုကိုပြည်လဲစီခြင်းတဲ့သဘောတရုတ်ဘက်ကပြသတာဖြစ်တယ်လို့ဆိုပါတယ
်။ And it certainly also is an indication that China is trying to find ways to sort of start the negotiations with the trade dispute.
ဒါပြင်နိုင်ငံကုန်သွယ်ရေးအငင်းပွားမှုကိုပြည်လဲစေမဲ့နီလန်းရှာခြင်းတဲ့သဘောဖြစ်တယ်လို့လည်းယူဆနိုင်ပါတယ်။တရုတ်တဲ့ပြဿနာတစ်ခုကကုန်သွယ်ရေးအငင်းပွားမှုကိုဖြေရှင်းဖို့ဘယ်ကဆက်အောင်လဲဆိုတာနီလန်းမသိနိုင်ပဲဖြစ်နေတဲ့ကိစ္စပါ။ဆိုတော့အမေရိကန်ဟာသူတို့အာရှမဟာဗျူဟာမှာစီးပွားရေးထက်လုံခြုံရေးကိစ္စကိုပို့ပြီးတော့လေးထားတယ်လို့တရုတ်ဘက်ကယူဆဟန်တူပါတယ်။ဒါကြောင့်အခုလိုခွင့်ပြုလိုက်တာဟာအခြေအနေကောင်းနိုင်တယ်လို့ယူဆဟန်ရှိပါတယ
်တကယ်တော့ဒီစင်ဘောဆက်ကခွင့်ရတာဟာလုံခြုံရေးအရာစိတ်အနှစ်သာရလင်းနေလှတာတော့မဟုတ်ပါဘူးဒါပေမဲ့အမေရိကန်ဟာဒီဒေသကိုဝင်ရောက်ခွင့်ရတယ်အရေးပါတဲ့စကန်ကြီးတစ်ခုကိုဝင်ရောက်ခွင့်ရတယ်ဆိုတဲ့သဘောလောက်သာရှိမယ်လို့လည်းဆိုပါတယ်ဒီလိုလင်းနေစင်ဘောကြီးဆက်ကခွင့်ရခြင်းဟာတောင်တုပ်ပင်လယ်ဒေသနိုင်ငံတကာလေးပိုင်နက်ကို American B-52 ဘုံကျက်လေယာဉ်ကြီးနှစ်စင်းဝင်ရောက်ပြန်တန်းကြီးနဲ့လည်းတိုက်ဆိုင်နေပါတယ်။ဒါတွေအလုံးဟာတောင်တုပ်ပင်လယ်ဖြတ်သန်းသွားလာခွင့်ကို American တို့အပါအဝင်နိုင်ငံတကာကိုတရုတ်ဘက်ကခွင့်ပြုလာမဲ့သဘောဖြစ်မယ်လို့လည်း Carl Baker ကတွေ့ပါတယ်။
That case shows that in fact China is recognizing that there is a legitimate right for
တောင်တုပ်ပင်လယ်မှာ American ကဖြတ်သန်းသွားလာခွင့်ရှိကြောင်းပြသရမလား။တရုတ်ကဘယ်လိုတုံ့ပြန်မလဲဆိုတာ
စဉ်းစားနေတဲ့အချိန်မှာအခုလိုခွင့်ပြုချက်တွေရှိလာတော့တရုတ်ကဒါကိုလက်ခံခွင့်ပြုမဲ့သဘောဖြစ်တယ်အမေရိကန်ဘက်ကကုန်ရည်ကိစ္စပြည်လည်ခြင်းတဲ့သဘောပြတ်တာလာရင်စင်ပြေနိုင်တယ်ဆိုတဲ့သဘောဖြစ်လိမ့်မယ်လို့ထင်ပါတယ်အချိန်ထဲမှာပဲတရုတ်ကအစင်းမြင့်ရေဒါဓမ္မမဟုတ်အချက်ပြမှုထောက်လှမ်းရေးအစင်းမြင့်ကိရိယာတွေကိုတောင်တရုတ်ပင်လယ်ကအငင်းပွားနေတဲ့ကျွန်းတစ်ခုပေါ်မှာ
။ဒါရခင်ဗျာရှင်။လာမယ့်တနင်္ဂနွေနေ့ဟာဆိုရင်အမျိုးသမီးတွေအပေါ်အကျန်းဖတ်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်။အိမ်တွင်အကျန်းဖတ်မှုပြည်မဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ကျင့်ခံရတဲ့သတင်းတွေမကြာခဏကြားရလေရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကောက်အွယ်ပေးဖို့အရေးကြီးတာကိုဘလောက်ထိနားလည်လက်ခံထားကြပါသလဲ။အမျိုးသမီးတွေအခွင့်အရေးကာကွယ်ဖို့ဘာကြောင့်ရေးကြီးတယ်လဲဆိုတာတွေကို Furious Media ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပအဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ Furious ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် Viewer ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်နေတဲ့အစီအစဉ်ကအကျိုးဆုံးပါတယ်ရှင
်။လာမယ့်စနေနေ့ညတိုင်းရိုက်နေတဲ့အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုတော့ပြည်တွင်သတင်းတွေပဲဆက်ရအောင်ပါ။ညဉ့်ညရဲ့ဖြစ်စဉ်တွေကိုလေ့လာတဲ့အခါလူငယ်တွေအကြားသူတည်သနာနဲ့အထောက်အထားအခြေပြုဆုံးဖြတ်ချက်တွေချမှတ်နိုင်ဖို့လိုတယ်လို့ရန်ကုန်လှိုင်းမြို့နယ်မှာညဉ့်ညရဲ့ဆိုင်ရာခေါင်းဆောင်မှုနဲ့သူတည်သနာတင်နန်းဖွင့်လှစ်ထားတဲ့တပြေပညာရေးဖောင်ဒေးရှင်းဒါရိုက်တာစောမျိုးမင်းသူက VOA ကိုပြောပါရယ်ညဉ့်ညရဲ့ရဖို့ဆိုရင်လူတွေရဲ့အတွေ့အခေါ်အမြင်နဲ့ကျေဝတ်ပိုင်းဆိုင်ရာတွေလည်းပြောင်းလဲဖို့လိုတယ်လို့ဆိုပါရယ်လူငယ်တွေကိုတနစ်တင်နန်းပို့ချနေတဲ့ PLRI လို့ခေါ်တဲ့ခေါင်းဆောင်မှုနဲ့သူတည်သနာတင်နန်းအကြောင်းမှဆုံမုံကပြောပြထားပါရယ်ရှင်
ငင်းငယ်ရဖြစ်စင်မှာဒီဇိုင်းမမတ်ပါဝင်တဲ့သူဒါမှမဟုတ်ပါမိုးလိုတဲ့သူဖြစ်ရမယ်ဆိုတဲ့စီကံချက်နဲ့အနေနဲ့အရရအလှဆုံးကဘွဲရလူငယ်20ကိုရွေးချယ်ပြီးဒီနှစ်ဧပြီလကစလို့တနစ်တာတင်နန်းတွေစတင်ပို့ချနေတာပါဒီတင်နန်းကိုကြီးကြပ်တင်ကြားတဲ့တပြေပညာရေးဖောင်ဒေးရှင်းရဲ့အမှုဆောင်ညွှန်ကြားရေးမှူးစောမျိုးမင်းသူက VOA ကိုအခုလိုရှင်းပြပါတယ
်အခုမြန်မာနိုင်ငံရဲ့ငင်းငယ်ဖြစ်စင်ကိုကျွန်တော်ကြည့်လိုက်တော့ဒီအခုငင်းငင်းဖြစ်စဉ်ရဲ့လိုလားတဲ့ပေါ့နော်ကျွန်တော်တို့သတ်မှတ်ထားတဲ့ဒီဟိုသူ့ရဲ့ရလတ်တွေရရှိဖို့အတွက်ကျွန်တော်အချိန်ယူရမယ်အချိန်ယူရမယ်အချိန်ယူရတဲ့အခါမှာအချိန်ယူနေစဉ်ကာလမှာကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာလည်းပဲဒီလူငယ်တွေကိုပြင်ဆင်တဲ့အစိတ်ပိုင်းပေါ့နော်အထူးသဖြင့်အဲနောက်ဆက်လုပ်ကံရမယ်အဲခေါင်းဆောင်တွေပေါ့နောက်ဆက်လုပ်နောက်ရေရှည်ဆက်လုပ်ရမယ်ခေါင်းဆောင်တွေမှာဒီလိုသူတေသနာနဲ့အထောက်အထားအခြေပြုဆုံးဖြတ်ချက်တွေလုပ်နိုင်ဖို့အတွက်မူဝါဒတွေချမှတ်နိုင်ဖို့အတွက်အခြေခံကောင်းတွေလိုအပ်တယ်ဆိုတဲ့အခြေခံပေါ်မှာတစ်ခုမူတည်တယ်။နောက်တစ်ခုကတော့ကျွန်တော်တို့တကယ်လက်ရှိဖြစ်နေတဲ့ငင်းချင်းဖြစ်စဉ်မှာရှိတဲ့လိုအပ်ချက်ပဲ။အဲ့ဒါတော့ကျွန်တော်တို့ကိုယ်တိုင်အတွေ့အကြုံနဲ့လည်းပတ်သက်တယ်။အခုကြည့်လိုက်တယ်ဆိုလို့ရှိရင်တချို့တော်တော်များများဒီငင်းချင်းဆွေးနွေးပွဲတွေမှာကြည့်လိုက်တယ်ဆိုလို့ရှိရင်ကျွန်တော်တို့လူကြီးတွေနိုင်ငံတော်အဆင့်လူကြီးအကြီးအကဲတွေကဆွေးနွေးကြတယ်။ဒါပေမဲ့သူတို့အကြီးအကဲဆွေးနွေးတဲ့အခါမှာလိုအပ်တဲ့ပံ့ပိုးမှုတွေရရှိဖို့အတွက်လိုအပ်တဲ့အထောက်အထားတွေလိုအပ်တဲ့သူတေသနာအလုပ်တွေကိုပံ့ပိုးနိုင်ဖို့အတွက်ကျွန်တော်တို့လူငယ်ပိုင်းပေါ့နော်လူငယ်ပိုင်းနေရာနေပြီးတော့လူငယ်ခေါင်းဆောင်တွေကျွန်တော်လိုအပ်တယ်လိုအပ်တဲ့အခါမှာတကယ်တမ်းလုပ်ပေးနိုင်တဲ့လူအင်ပတန်ရှားတယ်ရှားတယ်အထူးသဖြင့်ဆိုလို့ရှိရင်ပြောတာဆိုတာတော့ကျွန်တော်တို့တော်တော်များများလုပ်နေပါဝင်နေကြတာရှိတယ်ဒါပေမဲ့တကယ်တမ်းသူတေသနာလုပ်ပြီးတော့ရေးဖို့အတွက်မူဝါဒပိုင်းဆိုင်ရာအကြံတွေပေးနိုင်ဖို့အတွက်ကြတော့ကျွန်တော်တို့အရေးအတွက်အားဖြင့်ဆိုလို့ရှိရင်တော်တော်နည်းနေတယ်ဆိုတော့အဲ့ဒီအတွက်ကိုကျွန်တော်ပြင်ဆင်ချင်တာလည်းပါတယ
်တနည်းတာတင်တဲ့ရဲ့ပထမ၄လနဲ့ဒုတိယ၄လမှာပညာရေးဆိုင်ရာဆွေးနွေးပွဲတွေတက်ရောက်တာပို့ချတာတွေကိုတည်ယူတာတွေအဓိကထားပြီးနောက်ဆုံး၄လကတော့သူတေသနာစာတမ်းအတွက်သက်ဆိုင်ရာတင်နန်းပို့ချသူတွေနဲ့ဆွေးနွေးတာစာတမ်းအပြီးသက်ရေးဆွဲဖို့ပြင်ဆင်တာတွေလုပ်တယ်လို့စောမျိုးမင်းသူကပြောပါတယ
်ငင်းချင်းရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိုင်းပြည်အဓိပ္ပာယ်ဖွင့်ဆိုချက်မှာကျွန်တော်တို့အဓိပ္ပာယ်ဖွင့်ဆိုချက်ကနည်းနည်းတာမန်အဲဟိုစားဒီခတ်ချင်းချင်းငင်းချင်းရင်းအဓိပ္ပာယ်ဖွင့်ဆိုချက်တော့ကျွန်တော်တို့ကပို့တယ်ပို့တယ်ဆိုတော့ဥပမာသဘောကစီးပွားရေးအားဖြင့်နိုင်ငံရေးအားဖြင့်နောက်တစ်ခုကတော့ဒီလူတွေရဲ့လူမှုရေးအားဖြင့်ပေါ့နော်လူတွေရဲ့အတွေးခေါ်အမြင်ပိုင်းဆိုင်ရာနဲ့ကိုယ့်ရဲ့ကျင့်ဝတ်မှာကငြိမ်းချမ်းရေးကိုတွန်းအားပေးတဲ့အလေးအထားအမူအကျင့်အတွေးခေါ်အဲ့ဒါတွေရှိဖို့လိုအပ်တယ်ပေါ့နော်ပြီးတော့ငြိမ်းချမ်းရေးဆိုတဲ့အခါမှာလည်းပြိပခ 叫送多少，别人多少，这苦点没好办呢。单比单比比他们嘛，单比他们细的卤煮的，亲戚没多年的，切干细的卤煮的，都呢都拿来木呢，都呢地草都也或者晒干木呢。单比的苦呢，南安的苦呢，就那晒干的，晒干木的卤阿的多讲木了。哎，这个变成呢，你阿妈了，就那天呢，那种咯，哎，卤煮的那牛的，哎，卤拿来木的，地草的看嘛了，亲戚啊。路阿得路听嘞，但看到你妈说，就那路等你听嘞，让我们亚边嘞，哎，等你个切干亚边多样，十比多过下过，十来等有奶奶，你他们那里偏安嘞，就那路盆地北部，苗岭他那些。
等那太阳都热家嘛咯，苗岭这地噶咯，太阳嘞太阳没多吧乌，那几座嘞哈，可前边嘞你几那苗家嘞，阳光大个多嘛，乌不得偏伢西部那里多吧？
就那慢慢嘞，苦皮婆生意就那路那里，所以conflict 就那路细那里。所以看嘛，就那话的 conflict 过，就那都没多年嘞，哎，查的也交钱呀，就那都几个在看嘛，比如没有 tools 的呢，比如没有就那都你是你的，就那都几个定的交，就那底钱了，就那的 PRA 过来的也钱，对吧嘞？特别比就那个钱变的嘛，那苦 conflict 也钱嘞，比如就那都的people 是的就那 run 的，所以看嘛，就那都六年的那的就那都。The peace process of the Kama, low on the research later, you know, the gay decision of the Kama, even the base decision people, the low on it, they get the good, you know, peace, a base, you know, lay out the action to buy.
Yango Takadoma, Nanganaka, Sasay, Pinyane, Boya Tare, Mawinwin, Megale, the Nama, Mimio Limbe, Yangera, really, and Yaji Babede, Puelum, Pinyat, Jabu, Sarani, Yetabu, a Tauku, Pure, Jam Piobare.
ในเช่นนี้ผมจะมีเฉพาะท่าผู้ยุ่งเนี่ยตู้เดินทางสายนี้ผมลุงเอรีผมที่ขึ้นเยอะผมที่ขึ้นเยอะลูกชิ้นเนี่ยตัวจังที่อุตส่าห์จ้างที่แล้วมาอาจารย์เนี่ยมาผู้ที่ตู้เดินทางยี่ห้อเมื่อสักที่มาอยู่เชียงใหม่อุตส่าห์ทุกชิ้นที่เนี่ยมาพิจารณาเนี่ยที่เจริญผมมาพลังที่จงจิมุชีเลยสรุปเนี่ยที่เจริญเนี่ยสุดสันเนี่ยเข้ามาผมลุงเอรีจ้างมุ่งเรื่องชิ้นเนี่ยผมลุงเอรีที่เจริญมุ่งเรื่องชิ้นเนี่ยอันลูกอุตส่าห์
ဒီအခုငင်းငင်းဖြစ်စဉ်ကိုကျွန်တော်ကြည့်လိုက်တော့ဒီအခုငင်းငင်းဖြစ်စဉ်ရဲ့လိုင်းစီစဉ်မှာပါဝင်ဆောင်ရွက်နေသူတချို့ရဲ့အသိအမှတ်ပြုမှုကိုလည်းရရှိပါတယ်လို့သူကပြောပြပါတယ်ရှင်
မဆုံမွန်တင်ပြသွားတာပါရှင်ခုတော့မြန်မာနိုင်ငံတွင်အတန်းချက်ဆက်တွေအသုံးပြုတဲ့အပေါ်အငင်းခုံဖြစ်စရာတွေဖြစ်လာနေတဲ့အကြောင်းတင်ပြခြင်းပါတယ်မြန်မာနိုင်ငံတွင်ပုဒ်တာဘာသာအစဉ်လာရအခါကြီးရက်ကြီးရောက်ရင်ပဲဖြစ်ဖြစ်ဝါရင်းကာလမှာပဲဖြစ်ဖြစ်အလူတန်းနဲ့ရိုးရာပွဲလန်တည်ပြီးတွင်မှာအတန်းချက်ဆက်တွေဖွင့်ပြီးတော့ရက်ရွာထဲမှာဆော်အိုလေးအလူခန်းလေးရှိပါတယ်ဒါပေမဲ တော်ခင်ဆိုဝင်းကတင်ပြထားပါတယ်
ညာလာတဲ့အတန်ချက်စက်လော့စပီကာတန်ကိုနားမခံနိုင်လို့အနီးအနားမှာရှိတဲ့ရက်ွက်နေလူတို့တို့ကလော့စပီကာနဲ့ပြည့်ရွနေတဲ့လူကိုရက်ပါတော့လို့တောင်းဆိုနေကြတာလည်းရှိပါတယ်။အခုလိုဗုဒ္ဓဘာသာရေးရဲ့တစောင်းနိုင်ပွဲတော်ဆင်နွှဲချိန်မှာလေရွေးရဘာသာရေးပွဲတော်မှာနားမခံနိုင်အောင်စူးစူးညံ့ညံ့လော့စပီကာတွေတုံးနေမတုံးနေအခြေအတင်းငင်းခုန်နေရတဲ့ဖြစ်ပါပဲ။ဗုဒ္ဓဘာသာ90ရာခိုင်နှုန်းနေထိုင်တဲ့မြန်မာနိုင်ငံမှာဝါလကင်းလို့သတင်းကြော်တစားမုံးတာမှာဆိုရင်အလှူတန်းတွေနဲ့ချင့်ချိန်သေးစီကားနေတာပါတစားနိုင်ပွဲတော်ရက်မှာဆိုရင်တော့ရက်ွက်အသီးသီးမှာစတုဒီတာအကျွေးမွေးလှူတန်းပွဲတွေနဲ့အပန်းဖြေဥယျာဉ်ကကစားခွင့်တွေမှာလည်းလူတွေစီကားလာပါတယ်ဒါပေမဲ့ရန်ကုန်မြို့ကန်တချို့ကတော့အတန်ချဲ့စဲလော့စပီကာကြီးတွေနဲ့ပရိယွတ်တန်းတရားဒေသနာဟောတာအလှခန္ဓာတွေအပြင်ဖျားတရားနဲ့မစီမဆိုင်အနောက်တိုင်းတေးဂီတာတွေနားမခံတာအောင်ဖွင့်နေကြတာကိုစိတ်ပြက်နေကြတယ်လို့ဆိုပါတယ်တချို့ကလည်းဒီလော့စပီကာတန်းကြီးကြောင့်စာကျက်လို့မရဘူးလို့ပြောတဲ့လူရှိသလိုဘာသာရေးပွဲမှာကုသိုလ်တပည့်ငရဲတပိတ်တာလိုပါပဲလို့ညင်ညူတဲ့သူတွေလည်းရှိပါတယ်ဆောက်လုပ်ရေးလုပ်ငန်းရှင်ဦးဝင်းမြင့်ကတော့ကိုရက်ွက်မှာပဲအတန်ချဲ့ဆက်ဖွင့်တာပါလို့ဆိုပါတယ်
ကျွန်တော်တို့ရက်ွက်အတွက်ပဲကျွန်တော်ဝင်တယ်ကျွန်တော်လမ်းအတွက်ပဲဟိုလိုက်ခဲ့တာတို့ဘာလို့တော့မရှိဘူးဟုတ်ကဲ့ဟိုတော့လိုက်လဲမဲ့ဆိုလို့ရှိရင်ကျွန်တော်တို့ကတက်ထိုင်ရမှာဖြူးကျက်ယူရတယ်ကတိဆိုလို့ရင်ကတိရိုးရတစ်ချင်းလေးမြောက်ပဲကျွန်တော်တို့ကဖွင့်ထားတာအဲ့ပြီးတော့ဟိုလေးပြက်စင်းမဲ့တစ်ချင်းလေးတော့ကျွန်တော်တို့ကဖွင့်ပ
ါတင်မိုးကြီးလောက်သားကိုစော်ဝင်းနိုင်ကတော့
ဟိုလမ်းကျတော့အဲ့ဒါနည်းနည်းကောင်းတယ်ကိုရဲ့နဲ့ကိုစက်လို့ပြောရမလားနည်းနည်းပေါင်းနေရတိတ်ပြီးတော့ complaint မတက်ဘူးမတက်ဘူးဆိုတော့လည်းကျွန်တော်တို့ လမ်းမှာလောက်တော့လေသူတို့လက်ခံတယ်ပေါ့နော်တတိနာမှာတကြီးရောရှိရွှတ်ရင်၂ရက်၃ရက်အကျိုးလောက်ပါတယ်တတိပေးထားတယ်အကြီးဒါမှမဟုတ်ဦးပေါ့ကျွန်တော်ဒီလိုလေးတော့လှုပ်ချင်တယ်အဲ့ရက်ကိုလည်းစီကြည့်ကြမယ်သူတို့ခွင့်ပြုချက်နဲ့ပဲကျွန်တော်လှုပ်တာ
လော့စပီကာနဲ့ပတ်သက်တဲ့တယောဇာဟာတာတွေကတော့အင်တာနက်လူမှုကွန်ရက်တွေမှာလည်းတွေ့ရပါတယ်အမဂန်မြို့သားရေးဝါဒီတွေရဲ့ဝါဒပြန်စည်းရုံးရေးတွေကတချို့လူမှုအတိုင်းဝိုင်းတွင်နည်းနည်းဆိုင်ဆိုင်စိတ်ဝင်နေတာကြောင့်အာဏာပိုင်တွေအနေနဲ့ဒီလော့စပီကာရေးဖိဖိစီစီကင်တွေကိုတွတ်ဆုပ်နေကြတယ်လို့လည်းဝေဖန်ခံနေရပါတယ်ရှင်
။ဒေါက်ကင်ဆိုဝင်တင်ပြတော့ပါရှင်။ခုတော့ Time ဖက်မှာမှုရေးစေဝါတွေဖမ်းမိတဲ့တရင်တဲ့ပုတ်တင်ပြခြင်းပါတယ်။ Time မြန်မာနယ်စပ်ချင်းရိုက်ခရိုင်ချင်းတောင်းဒေသမှာမှုရေးကိုင်းနဲ့ထိုင်းနယ်ခြားဆောင်တပ်တို့တိုက်ပွဲဖြစ်ပွားခဲ့ပြီးမှုရေးအဖွဲ့ဝင်၃ဦးသေဆုံးခဲ့သလိုစိတ်ကြွဆေးပြားတွေဘင်းပြူတွေနဲ့လက်နက်ကိုလည်းတင်စီရမိခဲ့ပါတယ်။နိုဝင်ဘာလ23ရက်နေ့ညတကောင်လောက်မှာတော့ထိုင်းမြောက်ပိုင်းထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ထဲမှာပဲစိတ်ကြွဆေးပြား၅တန်ဖမ်းမိခဲ့ပါသေးတယ်။အပြည့်စုံကတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်မိုင်းတုံမိုင်းဆက်နယ်အနီးဆုံးဒေသဖြစ်တဲ့ချင်းရိုင်ခရိုင်ချင်းတောင်းဒေသမှာနိုဝင်ဘာလ22ရက်နေ့မနက်ပိုင်းမှာထိုင်းနယ်ကားကြောင့်တက်ရင်အမှတ်335နဲ့ထိုင်းနိုင်ငံတွင်းကိုဝင်လာတဲ့မူရီခိုင်းဝင်ပြီးရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တာပါထိုင်းနယ်ကားကြောင့်တက်335တပ်ဖွဲ့ဟာချင်းတောင်းဒေသဘွမ်နွမ်ကျေးရွာနီးကင်းလက်နေချင်းနယ်စပ်ကိုဖျက်ချော်ဝင်ရောက်လာတဲ့မူရီခိုင်းဝင်လက်နက်ကင်10ဦးခန့်နဲ့ထိတ်တန့်ရင်ဆိုင်တွေ့ခဲ့ကြတာဖြစ်ပါတယ်နေကြသောတက်ကိုမူရီခိုင်းဝင်တွေကမောင်းပြန်တနက်တီလက်ပစ်ဘုံနေနဲ့စတင်ပစ်ခတ်ခဲ့ပြီးနှစ်ဖက်အကြားမှာမိနစ်30ခန့်အပြန်အလှန်ပစ်ခတ်ခဲ့ကြတယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်အခင်းဖြစ်ပေါ်တဲ့နေရာကိုထိုင်းလုံခြုံရေးကောင်စီဒုတိယရဲချုပ်ချက်လန်ကရက်နဲ့အတူအမှတ်9ဒေသရဲမှူးကြီးစုံဖုံးတို့နှစ်ဦးဟာရဟတ်ရင်နဲ့လာရောက်ကြည့်ရှုစစ်ဆေးခဲ့ပြီးမူရီခိုင်းဝင်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တဲ့နေကြသောတက်ဖွဲ့ဝင်တွေအားလုံးရဲ့စွမ်းဆောင်ချက်တွေကိုကျေးဇူးတင်ဂုဏ်ပြုတဲ့အကြောင်းထုတ်ပေါ်ပြောဆိုသွားပါတယ
်ခုမော်นะครับมาร่วมในเรื่องการชันสูตรพลิกศพคดีนี้ก็จะมีการสืบสวนสอบสวนขยาย
เยมูจีส่งพงก็တော့အဲ့ဒီမူရီစေဝါတွေတည်ဆောင်လာတဲ့သူတွေကိုဆက်လက်စုံစမ်းဖော်ထုတ်သွားမယ်ဆိုတာကိုလည်းပြောဆိုသွားခဲ့တာပါတည်ဆောင်သွားသူတွေထဲမှာတက်တေကန်အထောက်အထားတွေမတွေ့ရပေမဲ့စိတ်ကြွစီးတွေတည်လာသူတွေဟာတောင်ပေါ်တိုင်းရင်းသားတွေဖြစ်တယ်လို့ဆိုပါတယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ချင်းတောင်းဒေသဟာမြန်မာနိုင်ငံရှမ်းပြည်နယ်မိုင်းတုံမိုင်းဆက်ဒေသတွေနဲ့အနီးဆုံးဖြစ်ပြီးထိုင်းနိုင်ငံရဲ့တတိယအမြင့်ဆုံးတောင်တန်းတွေတည်ရှိရာဒေသလည်းဖြစ်ပါတယ်။မူရီခိုင်ဝင်တွေပြန်လည်ဆုတ်ခွာသွားခဲ့ကြပြီးတဲ့နောက်ထိုင်းနယ်ကားကြောင့်တက်ကတိုက်ပွဲဖြစ်ပွားတဲ့နေရာကိုဝင်ရောက်ရှင်းလင်းတဲ့အခါမှာစစ်နက်ထင်ရနဲ့တည်ဆုံးနေတဲ့အသက်40ကျော်အမျိုးသား3ဦးနဲ့အတူစိတ်ကြွစီးပြား3သိန်းထည့်ထားတဲ့ကျောပေါ်အိတ်တွေနဲ့ရင်ကျူ16ကီလို AK47 မောင်းပြန်ရိုင်ဖယ်တွေကိုတွေ့ရှိသိမ်းဆီးနိုင်ခဲ့တယ်ဆိုပြီးအမှတ်335နယ်ကြားသောတရင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နိုဝင်ဘာလ23ရက်နေ့ည17နာရီခန့်အချိန်ကတော့ထိုင်းမြောက်ပိုင်းထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဆွေမြို့နယ်ပါတဲ့ကျေးရွာအုပ်စုမှာခြားထားတဲ့စစ်တပ်စစ်စည်းရေးဂိတ်ကိုမြင်ပြီးလာလန်းတိုင်းမောင်းပြေးခဲ့တဲ့ကားတစ်စီးကိုစစ်တပ်ကားတွေကနောက်ကနေအမိလိုက်ပြီးဖမ်းဆီးခဲ့ရမှာပါဆယ်ပုံးနေထဲမှာထည့်ထားတဲ့စိတ်ကြွစီးပြား၅သန်းကိုလည်းဖမ်းမိခဲ့ပါတယ်။ကားမောင်းလာတဲ့မူရီတရခန်းအုပ်ရဲ့ဝန်ခံချက်အရ Y193 လုံးတစ်စိတ်စိတ်ကြွစီးပြား၅သန်းကိုထမ်းတမနယ်စပ်ကနေယူဆောင်လာကြတာဖြစ်ပြီးပါဆယ်ပုံး73ပုံးနဲ့မှထည့်ပြီးစာပို့စနစ်နဲ့ဆက်လက်ပို့ဆောင်မှာဖြစ်တယ်ဆိုပြီးပြောဆိုပါတယ်။အခုဆိုရင်ခိုင်းအစိုးရအနေနဲ့ခိုင်းမြောက်ပိုင်းကနေလာနေတဲ့မူရီစီးပွားတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွစီးပြားအလုံးရေတန်း300ကျော်ရှိသွားပြီဖြစ်ပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မှာစိတ်ကြွဆေးပြားတွေဖမ်းမိတဲ့အကြောင်းမှအေးအေးမှသတင်းပေးပို့သွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေး၊သိပ္ပံနဲ့ဤပညာ၊အမျိုးသမီး၊ဘလော့ဂါတွေပြောသမျှမြမအရေးသုံးသက်ချက်၊အင်္ဂလိပ်စာသင်ခန်းစာ၊ဒါရိုက်လေးလိုင်းဆွေးနွေးခန်းစတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့စာသားနဲ့လည်းဖတ်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့နိုဝင်ဘာလ23ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ30.40-48နဲ့လိုင်းလက်မီတာ190တို့ကနေမနက်9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်တွေထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အင်္ဂလိပ်စာသင်ခန်းစာ၊ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ကြမှာပါ။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကြားဖို့ရှိတာကတော့
မျိုးစားတစ်စီစီစီရောဂါဝင်နေလို့ဖြစ်တဲ့စီစီစီရောဂါကြောင့်လူငယ်တွေမှာကြားတော့ကျွန်တော်ထင်ရတာဖြစ်တယ်။အဲဆိုမျိုးတွေကြီးတွေ
စီချိုသွေးချိုရောဂါနောက်ဆက်တွဲအနေနဲ့ကြောက်ကထိခိုက်ပျက်စီးရတဲ့အကြောင်းရင်းကိုမှတ်ကြခင်အပြည့်အစုံတင်ဆက်ပေးသွားမှာပါ။ခုတော့ပြည်တွင်းသတင်းသဘောအရင်ဆုံးထုတ်လွှင့်ပေးပါမယ်။Ecuador နဲ့ Pacific သမုဒ္ဒရာအရှေ့အလယ်ပိုင်းမှာ El Niño ဖြစ်ပေါ်နေပြီးတော့မြန်မာနိုင်ငံကိုပါတက်ရောက်လာနိုင်တဲ့အတွက်အပူတံကိုသတိပြုကြဖို့တာဝန်ရှိသူတွေကနှိုးဆော်နေပါတယ်။နိုင်ငံတော်အပူချိန်မြန်မာလာနိုင်တာကြောင့်ရေရှားပါလာနိုင်တဲ့အတွက်ရေကိုကြိုတင်စုဆောင်ထားတဲ့လို့လည်းတိုက်တွန်းပါရယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ဟန်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ်ရှင်
။ Pacific သမုဒ္ဒရာအရှေ့အလယ်ပိုင်းမှာရင်းနှီးစည်းကြောင်းကတဆင့် El Niño ဖြစ်ပေါ်နေပြီးဒီဇင်ဘာလမှာ El Niño အပူချိန်အကောင်ဆုံးဖြစ်လာနိုင်ရည်ရှိနေတာပါ။အခုဖြစ်ပေါ်နေတဲ့အယ်နီညိုဟာမြန်မာနိုင်ငံကိုတိုက်အကြောက်တာမျိုးမရှိပေမဲ့လည်းအရင်နှစ်တွေကတည်းကအပူချိန်ပုံကိုမြင့်မားနိုင်တဲ့အခြေအနေတော့ရှိနေတာပါ။အယ်နီညိုဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးမိုးလေဝသနဲ့ဇလမီတာပညာရှင်ဒေါက်တာထွန်းလင်က VOA ကိုခုလိုရှင်းပြပါဗျ။
အယ်နီညိုကဖြစ်နေပြီ။ဒါပေမဲ့အားအသိမကောင်းဘူး။အားအသိမကောင်းတော့ချစ်တော့ဖြစ်မယ်။ဒါပေမဲ့နေပါလိမ့်မယ်။ဒီအခုဖြစ်နေပြီ။အခုဖြစ်နေပြီ။သူကဒီဇင်ဘာမှာပီကိုရောက်မှာပဲ။အားကောင်းလို့ရောက်မှာပဲ။အဲ့ဒီဒီမှာပြည့်ရကခရစ်စပ်ပြီးရောနောက်ပိုင်းကျတော့အပြန်ရောသွားမယ်နောက်နေ့ဂျွန်လောက်ဒီဖြစ်မယ်မြန်မာနိုင်ငံတက်ရောက်ဖို့မှာအားနည်းနည်းနည်းနေတယ်နေတော့နည်းနည်းလောက်ပဲရှိမယ်လို့အဲဒီညိုဖြစ်နေတဲ့အတွက်ရာသီဥတုရဲ့တဘာဝကတော့ပုံမှန်တော့မရှိနိုင်ဘူးလေဒီဆောင်းတွေမှာပေါ့နော်နည်းနည်းတော့အေးပေါ်တာတို့ဘာတို့တော့မိုးနေတာတို့တော့ရှိလာနိုင်တာပေါ့အဲဒီဖြင့်နောက်နေ့ညရာဒီမှာပူတဲ့တံကိုတော့နည်းနည်းလူဆိုင်ဖို့လိုတာပေါ့နော်
2016ခုနှစ်မှာမြန်မာနိုင်ငံမှာအယ်နီညိုဖြစ်ပေါ်ခဲ့လို့အပူချိန်ဆန့်ကျင်တင်ခဲ့ပါတယ်။မြန်မာနိုင်ငံမှာ1998ခုနှစ်2010ပြည့်နှစ်နဲ့2015-2016ခုနှစ်တို့မှာအယ်နီညိုအားကောင်းပြီးပြင်းထန်တဲ့အတွက်အပူချောင်းဖြစ်တဲ့ရောဂါတွေနဲ့လူသက်သေဆုံးတာတွေရှိခဲ့ပူပါတယ်။အယ်နီညိုနဲ့ပတ်သက်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးကလည်းအခုလိုပြောပါတယ်
။ရှိနေတဲ့အပူတွေနဲ့အမေကလာတွေမှာပိုပြီးတော့ပိုမယ်ဆိုတဲ့အနေနဲ့ဒီအပူချောင်းဖြစ်တဲ့ကျော်အောင်ရနေတာဒီကောင်တော်ဒီအရမ်းမျိုးတွေဒီအရမ်းမျိုးတွေမျိုးဆိုင်ဖို့လိုပါတယ်နောက်တော့အာဒီနေ့ခါဒီအပြင်ထွက်တဲ့ရှင်ရှင်ပါပေါ့နော်ဒါဒီအဆောင်ကားကြီးပေါ့နော်ဒီအရမ်းမျိုးတွေဒီဒီဟိုဟာဝတ်ဆင်ပြီးတော့မှသွားလာဖို့ပေါ့နော်အားသွားလာဖို့လိုရဲ့နောက်တော့ဒီဒီရေပေါ့နော်ရေဒီအနီမျိုးဖြစ်လာရင်ရေရှားပေါင်းဖို့နောက်ပိုင်းမှာကျွန်တော်တို့ဒီမော်နိုင်ငံလေပိုင်းဒေသကြီးပြုစေပေါ့နော်အဲ့နဲ့ဆင်းဒီနေရာဒီကလာတွေမှာရေရှားမှမှုဖြစ်နေတဲ့အတွက်ကြောင့်ဒီအန်နီယိုဖြစ်တဲ့နေ့တွေမှာပဲပို့ပြီးတော့မှဒီရေရှားမှုဖြစ်တဲ့အကြောင်းကိုဒီကုရေကနေပြောမှာအရှိရေနဲ့ပတ်သက်ပြီးတော့ပေါ့နော်အာကျူတင်သူဆောင်တော့လို့ဆိုပေါ့နော်ဆိုင်ပြွေးနေတာနေမှာလည်းမျိုးဒီရာသီဥတုခန္ဓာနဲ့ပေါ့နော်အန်နီယိုဆင်းတော့တာကုရေခန္ဓာနဲ့ဒီကမျိုးစားမျိုးကြီးအဲ့ဒီရွေးချယ်ပြီးတော့မှဆိုင်ပြွေးဖို့လိုရပေါ့နော်
မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနအနေနဲ့ဖြစ်ပေါ်ပြောင်းလဲနေတဲ့ရာသီဥတုအခြေအနေတွေကိုအချိန်နဲ့တပြေးညီသတင်းထုတ်ပြန်ပေးနေပြီးကျန်းမာရေးဝန်ကြီးဌာနအနေနဲ့လည်းကျန်းမာရေးသတိပေးချက်တွေကိုထုတ်ပြန်ပေးနေပါတယ်။အများပြည်သူအနေနဲ့တရားဝင်သတင်းထုတ်ပြန်ချက်တွေကိုပဲအထူးကူပြုကြဖို့နဲ့မိုးလေဝသဆိုင်ရာသတင်းမှလောက်ကျန်သတင်းတွေကိုသတိထားကြဖို့တာဝန်ရှိသူနဲ့ပညာရှင်တွေကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်သတင်းပေးပို့သွားတာပါရှင်။အခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါရမယ်။ခုအရင်ဆုံးတော့အင်္ဂလိပ်စာသင်ခန်းစာကဏ္ဍပါ။ American Idiom အတုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လလတန်ကတင်ပြထားပါတယ်ရှင
်။ဒီကနေ့မယ်တင်ပြမယ် Idiom အတုံးက
Jump the gun
ဖြစ်ပါတယ်။စာလုံးပေါင်းက JUMP jump ကခုံထွက်တာ THE GUN the gun ကတနာဆိုတော့စ စကွတ်တူရဲ့ဓာတ်ရိုက်ဒီဘက်ကတော့တနှက်ခုံထွက်တာပေါ့ဒီအုံဆင်းတက်လာတာကတော့အာကစားလောကကဖြစ်ပါလေအပြေးပြိုင်ပွဲတွေရဲ့တာအထွက်မှာရှင်ပြိုင်ကြသူတွေအနေနဲ့ဒိုင်ကနေတနှက်မိုးပေါ်ထောင်အပြည့်တနှက်ဖောက်တန်ကြားမှစပြေးရတယ်ဆိုတာသောရရှင်များအသိပါဒိုင်ကနေတနှက်မိုးပေါ်ထောင်ပြစ်ပြီးစိတ်ဆောလို့တာထွက်မိသူဆိုရင်သတိပေးခံရတာပြိုင်ပွဲကနေအထုတ်ခံရတာမျိုးဖြစ်တတ်ပါလေအီဒီယမ်ဆိုတဲ့ဒဝိုက်ဒီဘေကတော့ကိုင်ကန်ရှင်ကိုတိုင်မပြောရသေးဘဲကြားကလူကကြိုးဖောက်တဲ့ချတဲ့သဘောမျိုးဖြစ်ပါလေကျမတို့မြန်မာစကားပုံရတော့နွားရှိထွန်ကျူးတယ်ဆိုတဲ့စကားနဲ့တူတယ်လို့ဆိုရမှာပါဒီတုံးဟာအပြောမှသာမဟုတ်ပါဘူးအချိန်မတန်သေးဘဲကြိုးလုံးမိတာတွေအချိန်မဆောင်ဘဲကြိုးလုံးမိလိုက်လို့ကတိအောက်ဖြစ်ရတာမျိုးတွေကြုံရနိုင်ပါလေဒီတုံးနဲ့ပတ်သက်လို့ George Cooper ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The minister jumped the gun by announcing the president will not seek a second term
ဝင်ကြီးကသမ္မတအနေနဲ့သမ္မတဒုတိယသက်တမ်းထမ်းဆောင်ဖို့ကြိုးပမ်းမှာမဟုတ်ဘူးလို့ကိုင်ကန်ရှင်အပြောမဆောင်ပဲကြိုပြောလိုက်တယ်လို့ဒီပဲရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ The minister jumped the gun by announcing the president will not seek a second term.
ကိုင်ကန်ရှင်ကိုတိုင်မပြောရသေးဘဲကြားကလူကကြိုဖောက်တဲ့ချတဲ့သဘောမျိုးဆိုရင် idiom အသုံးအရဘယ်လိုပြောမလဲ?
Jump the gun.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။တော်လလတန်းနဲ့ George Pro တို့တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါရှင်။အခုတော့ကျမ်းမာရေးကဏ္ဍပါ။ဒီတစ်ပတ်မှာတော့စီးချိုယောဂနဲ့ဆက်စပ်ပြီးဖြစ်တဲ့ကြောက်ကပ်ပျက်စီးမှုအကြောင်းတင်ပြထားပါတယ်။မြန်မာနိုင်ငံမှာအဖြစ်များနေတဲ့စီးချိုယောဂရဲ့နောက်ဆက်တွဲအနေနဲ့ကြောက်ကပ်ထိခိုက်မှုလည်းအဖြစ်များနေပြီးတချို့ကနောက်ကျမှတည်ပြီးတော့ပိုခံစားရတာကြောင့်စွစောသိဖို့အရေးကြီးနေတယ်လို့စီးချိုအထုကိုရီကထောက်ပြနေကြပါတယ်။ဘာကြောင့်အခုလိုစီးချိုသွေးချိုယောဂနောက်ဆက်တွဲအနေနဲ့ကြောက်ကပ်ထိခိုက်ပျက်စီးရပါသလဲ။ဘလို့လူတွေပိုအဖြစ်များတယ်လဲဆိုတာနဲ့စွစောသိနိုင်ဖို့ဘလို့လက္ခဏာတွေကိုစစ်ဆေးဆောင်ရည်တင်တယ်လဲ။ဒီအကြောင်းမြန်မာနိုင်ငံစီးချိုသွေးချိုယောဂအသင်းဥက္ကဋ္ဌစီးချိုအထုကိုဆရာဝန်ကြီးနဲ့ဂုံလူဆောင်ပါပေါခဒေါက်တာတင့်ဆွေလက်ကိုကိုဝင်းမင်းကမင်းမြန်တင်ပြထားပါရဲ့ရှင
်။ Okay, ဒီလိုသေးသေးချူချူဆရာဝန်ကြီးနဲ့ပမောခဒေါက်တာတင့်ဆွေလက်ခင်ဗျာ။ကျွန်တော်မြန်မာနိုင်ငံမှာစီးချိုယောဂအဖြစ်များနေတဲ့အခါမှာသူ့ရဲ့ဒီနောက်ဆက်တွဲတွေဖြစ်တဲ့ဒီအဖြစ်များတာတစ်ခုပေါ့နော်။ကြောက်ကဲ့ယောဂနဲ့ပတ်သက်ပြီးတော့ဒီထိခိုက်မှုတွေရှိနေတယ်လို့ကြားပါရဲ့ဆရာကြီး။အဲ့ဒီခါကျတော့ကျွန်တော်တို့ဒီကြောက်ကဲ့ယောဂနဲ့ပတ်သက်ပြီးတော့ဘာကြောင့်အခုလိုဒီနောက်ဆက်တွဲဖြစ်လာရလဲဆရာကြီ
းကျွန်တော်ကဒီပြင်းယောဂပြင်းပြီးမှဒီတူတူမကောင်းဘူးသူကသူ့ရဲ့ဓာတ်တွေအစင်ဆက်များနေတယ်ပေါ့ကျွန်တော်ရှိနေရှိတတ်တဲ့ပမာဏမှာသူ့ရဲ့ဓာတ်ကိုမထိန်းထားနိုင်ဘူးဆိုရင်ဒီတူတူယောဂနောက်ဆက်တွဲယောဂတွေဖြစ်လာတယ်ဖြစ်လာတဲ့ကမှာရေဝရဖြစ်ဆိုအုပ်စုနှစ်ခုရှိတယ်ဒီကျော်တေးတွေကိုထိလို့ဖြစ်တဲ့နောက်ဆက်တွဲယောဂတွေပေါ့။နောက်သွေးကြောအကြီးတွေကိုထိလို့ဖြစ်တဲ့နောက်ဆက်တွဲယောဂတွေပေါ့။ကြောက်ကယောဂဆိုတာကသွေးကြောငယ်လေးတွေကိုထိခိုက်ပျက်စီးလို့ဖြစ်ပေါ်လာတဲ့နောက်ဆက်တွဲယောဂတစ်ခုဖြစ်ပါတယ်။အဲတော့သွေးကြောထိန်းသိမ်းမှုမကောင်းလို့ဖြစ်တယ်လို့ပဲသူတို့ကပြောနေကြတယ်ပေါ့။အဲတော့ဒီကံမှာသွေးကြောထိန်းသိမ်းမှုကသာလဲဆိုတာကျွန်တော်ဖြည့်ပြခြင်းနဲ့သွေးကြောရှိတဲ့လူပြောင်းနေတဲ့မနေ့စောကြီးပေါ့မနေ့ရက် fasting ပေါ့အေးရထားမစားခင်ပေါ့သွေးကြောဆက်လိုက်နေစဉ်အမေတို့ရှိစေပေါ့အများကြီးက130ပေါ့မီလီဂရမ်ပါ10လီတာပေါ့နော်အဲ့ကြားထဲမှာရှိရမယ်စားပြီးလို့ကျွန်တော်တို့တနင်္လာနေ့တွေ့စီရင်တောင်းမို့ဒီနေ့တည်းညနေပေါ့ကျင်ကြိုက်လို့တွေ့စီလို့ရှိရင်180လည်းမကျော်ရဘူးပေါ့ဒါနေ့တည်းဟောက်နေတော့ပြည်သူတက်တယ်ပေါ့နောက်တစ်ခုကတော့သုံးလတစ်ခါပေါ့သိပ်ကူတဲမှာရှိတဲ့ပြည်သူတက်ကိုကျွန်တော်တိုင်းလို့ရတယ်အဲ့ဒါဟီမိုဂလိုဘင် A1C လို့ခေါ်တယ်အဲ့ဒါကလူငယ်တဲ့လေးစားတော်တင်မှာရှိတဲ့ပြည်သူတက်ရဲ့ပမာဏကိုပြတာပေါ့အဲ့ဒါကျရင်ခုနှစ်ရာခိုင်နှုန်းပေါ့ခုနှစ်ရာခိုင်နှုန်းမကျော်ဘူးပေါ့အဲ့လောက်ကိုထိန်းထားလို့ရှိရင်ဒါပြည့်စုံတဲ့ထိန်းထားမှုကောင်းတယ်လို့ဆိုရပါဘူ
း။ဟုတ်ကဲ့ဆရာဘလို့လူမျိုးတွေမှာအခုလိုဒီစီးကြိုကြောင်ပေါ့နော်ကြောက်ကတ်ကိုဆက်ပြီးတော့ထိခိုက်ဖို့များလဲဆရာ
။အဲ့တော့ကျေးဇူးတင်ပါစီးကြိုထိန်းထားမှုမကောင်းတဲ့ပြည်မှာဖြစ်တယ်။ပြည်ကျိုကလည်းပြည့်တဲ့အချိန်မှာယောဂအနှုံးမျိုးရှိတယ်။မျိုးစက်တက်ဆိုတာလူငယ်လူငယ်တွေကိုငယ်ရွယ်မှာစဖြစ်တဲ့မျိုးစက်တက်နဲ့ကျွန်တော်လူကြီးတွေပေါ့အသက်40အများကြီးပေါ့40ကျော်လောက်မှဖြစ်လာတဲ့ဒါကြောင့်ဆီကြိုကြိုယောဂပေါ့အဲ့လိုယောဂကြီးမှာများသောဖြင့်တော့သူ့ပြင်သားရတွေ့ရတာဆီကြိုတက်တန်းပေါ့အဲဒါက5နှစ်6နှစ်ပေါ့ အလောက်ရှိတာကြီးဆိုရင်သူကျော်အေးသေးသေးလေးထိရကြည့်ခြင်းဒီဖြစ်နေတတ်တယ်လို့ပြောတယ်အဲ့တော့သူကအမျိုးသားတစ်စီစီကြီးယောဂါဝင်လူငယ်ငယ်ဖြစ်တဲ့စီစီကြီးယောဂါဆိုလူငယ်ငယ်မှာကြတော့တစ်ခါကျကျွန်တော်ခင်ရတာဖြစ်တယ်ဒီစုံကူဒီကြေးကြေးနေကြမှာဒီကြေးကြေးကကျွန်တော်ဒီနေ့တိုင်တာမရဘူးကျတော့လဲကျတော့လဲကျလိုက်ကျလိုက်ကြည့်နော်ငါကလည်းနေကောင်းနေကြရမှာကျောက်ကယောဂရဖြစ်လာကြရပေါ့အမျိုးသားမျိုးစီးဒီကြေးယောဂရရတော့ဒီချိန်မှာစပြီလို့ရှင်တော်ဒီဝင်နေဖြစ်လာရဖြစ်လာတဲ့ချိန်မှာအချို့သောလူသားတွေက90ကျော်နေတော့သူတို့ယောဂစပြီးတည်ရဆိုတဲ့ချိန်မှာတော့တကယ်ကြီးယောဂရဖြစ်နေပြီလားရှိနေတတ်တယ်အဲ့ဒီချိန်မှာစရချိတော့ဖောတယ်နဲ့မျက်နှာကြီးရောင်းတယ်စပြီးတော့ဒါကြီးယောဂစပြီးတယ်ဆိုတဲ့ဒီအဲ့ဒီရောဂါကြီးတွေကရောဂါကြီးတွေလည်းရှိနေနိုင်တယ်ပေါ့နော်။ဒါတော့အဓိကဘယ်လိုမျိုးဖြစ်လဲဆိုတော့သက်သက်ပဲကြီးကြီးတက်တဲ့အဲဆုံးကြာလာပြီးငါတို့ခုနှစ်ပေါ့။အဲ့လိုရှိတဲ့ဒီတိရပူကြရဒီမှာဖြစ်နေရဲ့။အဲ့တော့ကကြီးကြီးပြည့်ပြည့်ချင်းချင်းကိုကောင်းတဲ့ဒီမှာပူကြနေတယ်။နောက်တစ်ခုကငြိမ်းလို့ရှိတဲ့ဒီမှာဒီရောဂါပူကြတယ်။အပင်မှာကြီးကြီးကြီးရောဂါရှိတယ်။အပင်မှာလည်းဒီတော့ရောဂါဖြစ်ပြီးရဲ့ဒီချဲလို့သံပယ်စကရှိတဲ့ဒီမှာဖြစ်နေ။ဒီကြောင့်ကရောဂါကြီးပူဖြစ်တတ်တယ်။နောက်တစ်ခုကတော့ရှင်းလင်းတောက်တဲ့ဒီမှာဒီကတည်းကမရှိရတာပူဖြစ်တယ်။နောက်တွေးတူကတွဲပြီးရှိနေဒီမှာတွေးတူကောင်းကောင်းမထင်ကြဘူးပေါ့။ဆိုတော့အဲ့ဒါကြီးတက်တာရတာဖြစ်နေများတယ်ပေါ့
။ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဖြစ်လာပြီဆိုလို့ရှိရင်ဆရာကြီးချိုးတင်သိနိုင်ဖို့အတွက်လက္ခဏာတွေရောဘာတွေကိုစောင့်ကြည့်ဖို့လိုမလဲဆရာ
။အများဆုံးဖြစ်တော့အဲ့ဒီကြိုးကြောင်းတွေထိရမှာမျက်စိနဲ့စိုက်ငြင်းငြင်းကြလာကြရတာပေါ့။မျက်စိကိုစစ်ကြည့်ရတာပေါ့။စီးဆိုတာကြောက်ရဲအလုကဘာလို့လဲဆိုတော့ခန္ဓာကိုယ်အတွက်အသုံးချမယ်။လက်မျက်စိကိုပြန်သိမ်းထားပြီးတော့သုံးကြရတဲ့မြင့်ရှိလို့ကန္နဂုရေဆုံးမပြရတာအဲ့ဒီမှာကန္နဂုရေသုံးကြပြီးတော့ပြန်သိမ်းထားတဲ့ကျင်းတဲ့မြင့်ရှိရတော့အပားတက်ပေါ့ပူရင်းတက်ပြီးပေါ့အထူးမြင့်အဲ့ဒီမျိုးကိုလည်းအပားတက်ပြီးပေါ့အဲ့ဒီပြားတဲ့သူကြောက်စားများလို့ရှိရင်ရှိရအောင်ဆုံးမရှိဘူးတွေးရနေကြပြီးစီးချတာချင်းမအီးပြန်ပြီးဆုံးယူပြီးတော့ကြောက်စားကန္နဂုရေပြင်းနေတုံးနေအဲ့တော့ပထမဆုံးလက္ခဏာတော့အဲ့ဒီတွေးထဲမှာအပားစားအဲ့ဒီမျိုးနေဆောက်ပြီးပါလာတာကိုစာယူတွေ့ရတယ်ပေါ့စာကြည့်ရလို့ဆိုတော့ကျွန်တော်ဒီစာဒီတန်ကိုစကြည့်မှာအဲ့တော့စီးကြည့်ပြီးတော့ဒီမှာအနည်းဆုံး6လတခါတော့ဒါကစကြည့်နေလို့လို့ရပေါ့အဲ့တော့တွေးတဲ့မှာစီးတဲ့မှာအဲ့ဒီမျိုးလေးတွေဆိုတော့အနုစိတ်ပုံမှာကစာကြည့်ပါဝင်လာပြီဆိုရင်ဒီလိုကြောက်ကြရတာစာဖြစ်နေပြီလို့အစောဆုံးပြီးတဲ့လက္ခဏာပေါ့ဒီချိန်မှာကျွန်တော်ဒီစာကိုကူပါမှာဒီစာချင်းရောက်ကိုကျင်အဲ့အနုစိတ်ပုံမှာကပါဝင်နေပြီတော့ဒီမှာလည်းပုံမှန်တော့မကူအရင်ယူရမဖြစ်အောင်ကျွန်တော်တားဆီးလို့ရတယ်။အဲဒီသူရှိတဲ့မှာအနုတိပုံမှန်ကနေပြီးတော့အဲပုံရင်းချက်တွေအကျဉ်းအများကြီးပါလာပြီးကျွန်တော်မျက်စိနဲ့မြင်တဲ့ပုံမှန်ကဒီရှိတဲ့မှာပုံရင်းချက်တွေအသားတွေပေါင်းလာခြင်းနဲ့နောက်တစ်ချက်ကျရင်တော့တက်ကလုံးဝဖြစ်ခဲ့ပြည့်စုံနေကြောင်းပြီးတော့ချောက်ဆော်ရလုံးလုံးတော့ကြာသွားတယ်။အဲ့ဒါကြတဲ့အခါကျတော့မိနေဖြစ်တယ်ပေါ့မိနေဖြစ်ကြမှာတော့ဒီတော့ကျတော့ကျွန်တော်နာတာချီရောက်မှာဖြစ်တယ်နာတာချီတက်ကပြည့်စုံကြောင်းကိုစီကေပြီးပေါ့ပေါ်နေကြတဲ့ဒီပေါ်နေလေးနဲ့ဖြူရအောင်နာတာချီတဲ့ယောဂနာတာချီတဲ့လူမှုရှင်ယောဂအားလို့ဒါကတော့တခွေရနေနေရှိနေရတော့
ဟုတ်ကဲ့ဆရာကြီးလူမှုမအနေနဲ့ရောဆရာကြီးဒီတိတာတဲ့ဘလို့လက္ခဏာတွေကိုသူခန္ဓာကိုယ်ပေါ်မှာသတိထားမိနိုင်လဲ
လူမှုအနေနဲ့ကတော့မက်ကူရီယာစတေ့ချ်မှာကျွန်တော်ပါလက္ခဏာမှာကျွန်တော်မသိနိုင်ဘူးမက်ကူရီယာဆိုတဲ့အချိန်ဒီကမြင်လာအောင်ဒီကမှာအသားတွေပါနေပြီရှင်တော့ခန္ဓာကိုယ်ရဲ့မှာအသားတွေချုံနေပြီးတော့အသားတွေပါလာတဲ့အတွက်မှာအသားတွေနေတော့အဲ့ဒါဆိုလို့ရှိရင်ခန္ဓာကိုယ်ကစရင်ဖောရရောင်းလိုက်တာရှိတော့ဒီစားဖို့လည်းပေါ့မနေ့ကမကျင်းရတာအဲငယ်လုံးပတ်ဝန်းကျင်မှာရောင်းနေတာဒီဖောရရစားတယ်ပေါ့အဲ့ဒါမြင်ပြီးတော့နောက်တစ်ချက်တော့အလုံးမတော့တဲ့ chronic fatigue ဖြစ်ရတယ်လို့ပြောတဲ့ဆင်းရောက်သွားပြီးရှိနေတော့ခန္ဓာကိုယ်ထဲမှာမရှိပြမရှိထိုက်တဲ့အနေကြီးတွေကယူရီယာတို့ခရီးကြီးဟောရီယာတော့ခန္ဓာကြီးရောရှိတော့ထုံထုံကနေတော့တော့သူတွေမှာပုံပါတယ်အဲ့ဒါဆိုတော့တန်းစီရဲ့ခြင်းယူရီယာတို့ခရီးကြီးကတော့ဆက်ပြီးတက်လာတယ်အဘိရသူကလည်းအဲ့ဒီအမြင့်ကြီးကြီးကြောင့်တွေ့ရမှတတော့ဘူးပေါ့ဒါလည်းအောင်ပြောရတာတွေ့ရမှတိုင်းပဲသူကနေလို့မကောင်းဘူးသူ့ရဲ့အန္တရာယ်စားညက်တော့ဖြစ်နေမှရှိဘူးဒါတွေ့ရနေလို့ရုံမဖြစ်ပါဘူးဆိုရှယ်ပစ်ပေါ့ပေါ့ရောလက်ကနေစဉ်းစားနေတဲ့ခေတ်တော့ပါလေ
ဟုတ်ကဲ့ကျေးဇူးများကျင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်ထားတဲ့ကျမရေကဏ္ဍကိုကြားခဲ့ရတာပါရှင်။သောတာရှင်များရှင်။ VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မဆာမျက်နှာရဲ့လက်ရဖက်မှာတွေ့ရတဲ့တိုက်ရိုက်နာဆင်ရဆိုတဲ့အောက်မှာနေ့စဉ် TV သတင်းလွှာ TV magazine နဲ့ video သတင်းတို့တွေကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ကြပါရှင်။အခုတော့အပတ်စဉ်တင်ဆက်နေကြကဏ္ဍတစ်ခုကိုတင်ဆက်ပေးပါဦးမယ်။ BNI Wine တို့တာရီတင်ဆက်ထားတဲ့တိုင်းရင်သတင်းလွှာကိုအခုတော့နားဆင်နိုင်ပါပြီရှင်။
စင်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော့ဒါတွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့မြန်မာအိန္ဒိယနဲ့ဘင်္ဂလားနယ်စပ်တခြားမှာရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတဲ့သဘာဝဘေးဒဏ်သင့်ပြည်သူတွေအတွက်ကုညီရေးဖြစ်စည်းနဲ့ရန်မုံငွေတွေကိုစီမံခန့်ခွဲမှုမှာပွင့်လင်းမြင်သာမှုရှိဖို့ချင်းအမျိုးသမီးအဖွဲ့ကချင်းပြည်နယ်အစိုးရကိုတောင်းဆိုခဲ့တယ်ဆိုတာနဲ့နိုင်ငံရေးကော်မရှင် PC နဲ့တိုင်းသားလက်နက်ကိုင်လေးဖွဲ့တို့အလို့သဘောတူဆုံခဲ့တဲ့အကြောင်းတွေကိုကြားသားရမှာပါရှင်
မကနန်ဟောမရှင်တရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံချင်းပြည်နယ်ပလောဝမြို့နယ်နဲ့ထိစပ်နေတဲ့အိန္ဒိယနဲ့ဘင်္ဂလားနယ်စပ်တလျှောက်မှာနိုဝင်ဘာလဒုတိယအပတ်ကရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးနှစ်ဖက်ကြဆုံးမှုတွေရှိခဲ့ပါတယ်တိုက်ပွဲတွေဟာဒီလ23ရက်25ရက်နဲ့26ရက်နေ့တွေမှာပလောဝမြို့နယ်ကလတန်မြစ်နယ်ပီချောင်းအကြားမှာရှိတဲ့နတ်ချောင်းဝကြေးရွာ၊ကြည်တောင်ကြေးရွာ၊ရွှေလိပ်ဝကြေးရွာနဲ့ဇီးတောင်ကြေးရွာတွေနီးမှာဖြစ်ပွားခဲ့တာပါ။တိုက်ပွဲအတွင်းအမ်အခြေဆိုင်ခမရ303တိုက်ရင်ကအနည်းဆုံး20ခန့်ကျဆုံးခဲ့ပြီးဒဏ်ရာရသူတွေလည်းရှိတယ်လို့ရခိုင်တပ်မတော်ဘက်ကလည်းတဦးကျဆုံးပြီးဒဏ်ရာရသူတချို့ရှိတယ်လို့ရခိုင်တပ်မတော်တင်းကထုတ်ပြန်ထားပေမဲ့မြန်မာတပ်မတော်ဘက်ကတော့တစုံတရာတင်းထုတ်ပြန်တာမရှိခဲ့ပါဘူး။လက်ရှိအချိန်တိုက်ပွဲဖြစ်ပွားခဲ့တဲ့ပီချောင်းတလျှောက်မှာမြန်မာစစ်တပ်ကတိုက်ရင်၁၀ရင်းခန့်လှုပ်ရှားနေတယ်လို့နောက်ထပ်အင်အားဖြည့်တာတွေလည်းရှိနေတဲ့အတွက်တိုက်ပွဲတွေဆက်လက်ဖြစ်ပွားနိုင်တယ်လို့လည်းAA ဖက်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။2015ခုနှစ်သဘာဝဘေးဒဏ်သိပ်ပြည်သူတွေအတွက်ပေးအပ်ခဲ့တဲ့ကူညီထောက်ပံ့ရေးပစ္စည်းနဲ့ရန်ပုံငွေတွေကိုစီမံခန့်ခွဲတဲ့နေရာမှာပို့လင်းမြင်သာမှုရှိဖို့သဘာဝဘေးအန္တရာယ်ကြောင့်ပြောင်းရွှေ့ခဲ့ကြရတဲ့ဟာခါတာမျိုးရမီဖွဲ့ကချင်းပြည်နယ်ဆိုရကိုစောင်းဆူလိုက်ပါတယ်။နိုဝင်ဘာ18ရက်နေ့ကကြေညာချက်တစ်စောင်ထုတ်ပြန်စောင်းဆူခဲ့တာပါ။သဘာဝဘေးသိပ်ပြည်သူတွေအတွက်ဂျန်ရှိနေသေးတဲ့ကျပ်သိန်း6000ကျော်ကိုချင်းပြည်နယ်ဆိုရဖွဲ့အထွေထွေအုပ်ချုပ်ရေးမှုရုံးကနေစီမံခန့်ခွဲမှုအပေါ်ပိုလင်းမြင်သာမှုရှိဖို့နဲ့အခုသူတို့ပြောင်းရွှေ့နေဆိုင်ကြတဲ့ဟာကားမျိုးဟာကားတာရက်ွက်လမ်းပြုတ်ပြင်းရေးအတွက်အသုံးပြုဖို့စောင်းဆိုခဲ့ကြပါတယ်။ဒါပြင်သဘာဝဘေးဒဏ်ပြည်သူတွေအတွက်လှူဒါန်းလာတဲ့ဆောက်ပါရေးပစ္စည်းတွေကိုဝန်ကြီးတွေနဲ့လက်ခီးသွားလက်ဆောင်ဖြင့်ယူဆောင်တာဟာမှန်ကန်တဲ့လို့ရမဟုတ်ကြောင်းဆန်ဆန်းဆန်းနဲ့ဆောက်ပါပစ္စည်းတွေတမိုင်းရမလုံခင်ဘေးဒဏ်သူတွေနဲ့တခြားမျိုးနယ်တွေကိုပြန်လည်မျှဝေပေးဖို့အမျိုးမျိုးဖွဲ့ကစောင်းဆိုထားပါတယ်။
လူရင်9000ကျော်ခိုးလုံနေတဲ့ကရင်ပြည်နယ်မြိုင်ကြီးငူစစ်ဘေးရှောင်စခန်းမှာအခုတလောအတွင်းဝက်တက်ရောဂါကြောင့်တလမှာလူအယောက်30ကျော်ဝက်တက်ရောဂါကူးစက်မှုတွေဖြစ်ပွားနေပါတယ်။ဝက်တက်ရောဂါကူးစက်ခံနေရတဲ့စစ်ရှောင်အများစုဟာကကွယ်ဆေးထွက်နှံထားခြင်းမရှိတဲ့ကလေးတငယ်တွေအပါအဝင်အသက်40ကျော်လူကြီးတွေလည်းဖြစ်ပွားနေပါတယ်။ကူးစက်ခံရတဲ့စစ်ဘေးရှောင်တွေကိုကုတနိုင်ဖို့အတွက်လက်ရှိအချိန်မှာဈေးဝါးတွေကုန်တလောက်နီးပါးရှိနေပြီလို့လည်းအဲ့ဒီစစ်ရှောင်စခန်းကကျန်းမာရေးတာဝန်ယူထားတဲ့ဆရာနော်သစင်ကပြောပါတယ်။မြန်ကြီးကစစ်ရှောင်စခန်းဖွင့်လှစ်ပြီးနှစ်နှစ်ကျော်အတွင်းမှာအခုနှစ်ထဲမှာပထမဆုံးအကြိမ်ဝက်သက်ရောဂါဖြစ်ပွားလာတာလည်းဖြစ်ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကန်တပ်ဖွဲ့တွေစစ်ရေးသိမ်းမာလာတဲ့အနေအထားကနေရွာသားတွေဖမ်းဆီးခုဆောင်သွားခြင်းခံရပါတယ်။နိုဝင်ဘာလ20ရက်နေ့ကလာရှုမြို့နယ်ဤနန်းကျေးရွာအုပ်စုလူပြိုကောင်းဆောင်ဆိုင်းမောင်ကိုလက်နက်ကန်တပ်ဖွဲ့တစ်ဖွဲ့ကနေဝင်ရောက်ဖမ်းဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်။စစ်ဆေးမေးမြန်းဖို့ခေါ်ဆောင်သွားမှဖြစ်ကြောင်းနဲ့ပြန်လှုပ်ပေးမှဖြစ်ကြောင်းပြောဆိုပြီးနေအိမ်ကနေခေါ်ဆောင်သွားတာလို့ဤနန်းဒေသခံလူပြိုဖွဲ့ဝင်တို့ကပြောပါတယ်။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေရဲ့လက်ချက်လို့ဆိုကြပေမဲ့လည်းဒီကြောင်းနဲ့ပတ်သက်ပြီးမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေဘက်ကအတိအကျချက်တော့မရသေးပါဘူး။ဒီနိုင်အုပ်စုမှာအစိုးရကမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင် TNL နဲ့ SFPP SSC ပူးပေါင်းတပ်ဖွဲ့ပြင် RCS SSC နဲ့လှုပ်ရှားနေပါတယ
်။ကချင်ပြည်နယ်ဖက်ကတ်မြို့နယ်ရှိကြောက်စိန်ကုမ္ပဏီလုပ်ကွက်တစ်ခုမှာရင်မစေးကြောက်ရှာဖွေသူတွေနဲ့လုံခြုံရေးရဲတပ်ဖွဲ့တွေအကြားပဋိပက္ခဖြစ်ပွားခဲ့လို့ရင်မစေးကြောက်ရှာဖွေသူတို့အူအနတ်ထိမှန်တည်ဆုံးခဲ့တယ်လို့ဖက်ကတ်မြို့နယ်ကပြည်သူ့လူတော်ကိုယ်စားလှယ်ဦးတင်စိုးကပြောပါတယ်။နိုဝင်ဘာလ19ရက်နေ့ကဖက်ကတ်မြို့နယ်နတ်မော်ကြီးရွာအုပ်စုကြောက်စိန်တရွက်ကုမ္ပဏီထဲမှာရင်မစေးကြောက်ရှာဖွေသူတွေကိုလုတ်ကွက်ထဲကပြန်ထွက်ခိုင်းရမှာအချင်းများရန်ဖြစ်ကြပြီးဖြစ်ပွားခဲ့တာဖြစ်တယ်လို့ပြောပါတယ်။ရဲတပ်ဖွဲ့ကရင်မစေးသမားတဦးကိုတနတ်နဲ့ပြစ်လို့တေဆုံသွားတာကြောင့်ယာနဲ့ချီတဲ့ရင်မစေးသမားတွေကရဲကားမစည်းကိုဖျက်ဆီးခဲ့တယ်လို့ကြောက်စိန်တရွက်ကုမ္ပဏီပိုင်အဆောက်အဦးကိုလည်းမိရှုဖျက်ဆီးခဲ့ကြတယ်လို့ဦးတင်စိုးကပြောပါတယ်။ Pakan Dida, Chow Sing Look What We Are Doing, Yimasita Marine, Lunjun Ye Tapwe, Dream Jacana, Kayan, Pipwara, Achim Yara, Dick Pansida, Yangatari, Pipwale Shibi, Tiaswa, Ye Yu Murin, Mashibulo, Pakan Dida Kaniga, Piovare.
Ayapa was Vivian, Ninja Yipuranju, Mumjina, New Lesson, Buara, Chanju Sarasaya, Aloyo Sunu Wago, Nuba Sashi and Liza, Yibi, Machima Pisi Cabare. မုန်ကြီးနယ်ဆက်မြို့နယ်ကဒေတာခွန်ရဲ့သဘောထားတွေပြည်ပြည်စုံစုံပုံမူရရှိအောင်မြို့နယ်လိုက်ဝတ်ရှော့လုပ်ပြီးရင်ဒီနယ်စစ်ဖိုရန်ကိုလှုပ်ဆောင်သွားမယ်လို့ငင်းချမ်းရေးဖိုရန်ကော်မတီဖွဲ့ကောင်းဆောင်မင်းအောင်မောင်ကပြောပါတယ်။၂၁ရာစုပြည်လုံးညီလာခံရဲ့ဖရိတ်ဝတ်တိုင်းအကြောင်းအရာလိုက်နိုင်ငံရေးဆွေးနွေးပွဲကဏ္ဍဟာစီအက်စုတွေမှာလည်းတာဝန်ရှိတယ်လို့ငင်းချမ်းရေးဖိစင်တ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။တိုင်းသာလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KNU ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကချင်လွတ်လပ်ရေးအဖွဲ့ KIO ၊ကရင်အမျိုးသားတိုးတက်ရေးပါတီ KNPP တို့နဲ့ညီညာရေးကော်မရှင် PC တို့နိုဝင်ဘာလ16 17 18ရက်နေ့တွေမှာထိုင်းနိုင်ငံချင်းမိုင်မြို့မှာအလို့သဘောတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုအခြေအနေကိုတော့အမိကနေစူးစီးထားပြီးနိုင်ကုန်းအိမ်ကနေတင်ဆက်ပေးထားပါတယ်။
လို့သဘောတွေ့ဆုံဆွေးနွေးပွဲလို့ဆိုပေမဲ့လည်းတိုင်းသာတော်လာရေးအင်အားစုတင်တဲ့အစိုးရအတမတော်တို့ကြားတိစုပ်မှုတွေအတွက်ပိုးပိုးလေးလေးဆွေးနွေးနိုင်ခဲ့တဲ့အတွက်ကောင်းမွန်တဲ့ဆွေးနွေးပွဲတွေလို့နိုင်ငံတော်သမ္မတရုံးကပြောရေးဆိုခွင့်ရှိသူဦးစော်သေးကပြောပါရယ
်ဒီနေ့ဆွေးနွေးပွဲတော့လို့သဘောပေါ့နော်လို့သဘောဆိုတော့ကျွန်တော်တို့ကလက်ဖက်အာဂျင်နာပဲဂျုံမထားဘူးဂျုံမထားဘူးလက်ရှိအစိုးရနဲ့တမတော်နဲ့ဂျာအစီအာဆီယံနဲ့ဂျာထဲမှာဖြစ်နေတဲ့အငင်းပွားမှုတွေကိုကျွန်တော်ပုံမှန်လေးဆွေးနွေးတယ်နောက်တစ်ခါဒီမှာပဲကျွန်တော်တို့ဥကရိုင်းနဲ့တွေ့ခဲ့တဲ့ခါဒီမှာကျွန်တော်တို့အကောင့်ထဲမှာပေါ်နိုင်ခဲ့တာရှိတယ်ပေါ့နော်အဲ့ပေါ်မှာကျွန်တော်တို့အခြေလက်ဆွေးနွေးတယ်ဆွေးနွေးပြီးတော့နောက်ဒီအငင်းပွားမှုတွေခြေလက်ပြီးတော့ပေါ့နော်ကျွန်တော်တို့တကယ် NC လမ်းကြောင်းတိုင်းခက်ခဲမှာမှာဆက်ပြီးတော့မျိုးမျိုးပဲနားလည်မှုရှိသွားနိုင်လို့ဘယ်လိုဆက်သွားမလဲဆိုတော့နီလန်းနေနှစ်ဖက်ပုံမှန်လေးဆွေးနွေးနေပါ
တွေ့ဆုံဆွေးနွေးမှုတွေဆက်မှလှုပ်ဆောင်သွားမှာဖြစ်ပြီးတစ်ဖက်နဲ့တစ်ဖက်ကြားမခြေလက်တဲ့ကိစ္စရပ်တွေအငင်းပွားမှုတွေနဲ့ NC လမ်းကြောင်းကနေတစ်စက်ငင်းချရေးလုပ်ငန်းစဉ်လမ်းကြောင်းပေါ်ပြန်လည်ရရှိဖို့အတွက်သဘောတူညီချက်တွေရရှိခဲ့တယ်လို့ဆိုကြပါတယ်ငင်းချရေးကော်မရှင်ဖွဲ့နဲ့တွေ့ဆုံမှုမှာ RCSF ဘက်ကပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်ငင်ပြောပြတာကတော့
ဒီတော့လေတိစုံတဲ့အပိုင်းတွေကလူတို့ကြော်ဖြတ်နေတယ်အားလုံးအစီအစဉ်တွေနီလန်းနေတယ်ဆွေးနွေးပြခဲ့ကြပါတယ
်ကရင်မျိုးရာစီယုံ KNU နဲ့ရှမ်းပြည်ပြန်လည်စုဆောင်ရေးကောင်စီ RCSF တို့ကလည်းရှေ့ဆက်သွားမဲ့ဆွေးနွေးပွဲတွေမှာတရားဝင်ပုံစံမျိုးမဟုတ်ပဲအလို့သဘောတက်ရောက်သွားမယ်ဆိုတာမျိုးထုတ်ပြန်ခဲ့ပြီးနောက်အခုလိုအလို့သဘောတွေ့ဆုံမှုတွေဖြစ်လာခဲ့တာပါကရင်မျိုးရာစီယုံ KNU ထွေထွေတွေ့မှုဘုဒ္ဓစောတတို့ကတော့
ကျွန်တော်တို့ NC လမ်းကြောင်းက NC လက်မှတ်ထိုးထားတဲ့ခြေမျိုးတွေကတော့အသင့်တော်ဆုံးလမ်းကြောင်းတစ်ခုနေဖြစ်ပြီးတော့ကျွန်တော်ဒီအခြေခံကနေဒီဆိုင်မမဆက်သွားမယ်ဆက်သွားတဲ့နေရာမှာ NC လမ်းကြောင်းဒီမှန်ကန်ပြီးတော့တရားမျှတလမ်းကြောင်းဖြစ်အောင်တော့ကျွန်တော်စူးစမ်းပါမယ်
ရင်းချမ်းရေးဆွေးနွေးပွဲတွေမှာ NCA ပြင်ပကြောင်းရတယ်ဖြစ်တဲ့ကိုပိုင်ပြတန်းခွင့်ပြည်တော်စုကနေခွဲမထွက်ရတခုတီတော်တမတော်စာရှိရေးကိစ္စတွေကိုအစိုးရဘက်ကထပ်သွင်းဆွေးနွေးလာခဲ့ပြီးနောက်ပိုင်းတိုင်းသာလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းတဲ့အစိုးရကြားတိစုပ်မှုတွေပေါ်ပေါက်လာခဲ့တာပါနိုဝင်ဘာ17ရက်နေ့ကတော့ KNPP KIU နဲ့အလို့သဘောတွေ့ဆုံခဲ့ပြီးပြည်နယ်အစ်ပြည်တော်စုအစ်နှစ်ဖက်ကြားချုပ်ဆိုခဲ့တဲ့သဘောတူညီချက်တွေကိုဆက်လက်ကောင်းတဲ့ဖော်နိုင်ရေးအောက်ခြေကခက်ခဲတွေကိုဆွေးနွေးခဲ့ကြတယ်လို့နှစ်ဖက်ခေါင်းဆောင်တွေကပြောဆိုသွားကြပါတယ်ခင်ဗျာ
ဆက်ပြီးတော့မွန်ပြည်နယ်စိုက်မျိုးမျိုးနယ်ကြားတောင်ဒေသမှာဗီလက်မြေစက်ရုံတွေတိစောက်နေတဲ့အတွက်ကြောင့်ဒေသအတွင်းမှာမြေယာအငင်းပွားမှုပြဿနာတွေတဘာဝပတ်ဝန်းကျင်နဲ့တယံဇာတပျက်စီးမှုအန္တရာယ်တွေနဲ့ရင်ဆိုင်ကြုံတွေ့နေကြရတယ်လို့ဒေသခံတွေနဲ့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းကထောက်ပြနေကြပါတယ်။မြင့်ရင်စိုင်းကအခုလိုစူးစီးတင်ဆက်ထားပါတယ်။
ကျိုက်မြော်မျိုးနယ်ကဗီလက်မြေစေယုံတွေကြောင့်ပြတောင်ဒေသခံတွေရင်ဆိုင်ကြုံတွေ့နေရတဲ့အန္တရာယ်ခက်ခဲတွေနဲ့ပတ်သက်ပြီးမွန်ပြည်လူခွေးရေးဖောင်ဒေးရှင်းကစီမံကိန်းတာဝန်ခံနိုင်ပြူဟာမွန်ကအခုလိုပြောပါတယ
်။ငါမျိုးစိုက်ဒေသခံပြောပြကြရတယ်၊နှစ်ဆန်လောက်ရောက်စီရတော်တွေဖြစ်ပြီးလေ၊ကမ္ဘာပြူတွေပါတော့ပေါ့နော်။နှိတုံရွာနဲ့ပန်ကန်ရွာကကြတဲ့အဲ့ဒီပြူတွေစီအောင်ဟိုကြောင်းတွေကိုတော့ဆက်ဆံနေတယ်
ဒါအပြင်ကြောက်ထုတ်နေတဲ့ပြားတောင်တဝိုက်ကလဲယာမြေတွေလည်းပျက်စီးမှုရှိနေပါတယ်။လက်ရှိလည်ပတ်နေတဲ့မော်လမြိုင်ပြည်လက်မြေစက်ရုံနဲ့ဒီဆောက်ဖို့ပြင်ဆင်နေတဲ့ပြည်လက်မြေစက်ရုံတွေဟာကြောင်မီသွေးတပ်အားသုံးပြီးလဲပတ်နေတဲ့အတွက်တဘာဝပတ်ဝန်းကျင်တိုက်ခိုက်မှုအန္တရာယ်နဲ့ကြုံတွေ့လာမှကိုလည်းဒေသခံတွေကစိုးရိမ်နေပါတယ်။
ပြည်လမ်းမြေဆက်ယုံစီမံကိန်းတွေကြောင့်ဒေတာခံတွေပေါ်ဘလို့အကျိုးတရားမှုရှိနေတယ်လဲဆိုတာပြတောင်ဒေတာခံတူဖြစ်တဲ့နိုင်ထွန်းကြီးကအခုလိုပြောပါရတယ်။
တကယ်လို့ရှင်နိုင်ငံသားဦးရဲ့သင်္ဘောကြီးကြီးပဲသင်္ဘောကြီးအထံကြီးကျော်တဲ့ဆိုဆွာလာတဲ့ကံမှာမကြီးလောက်သားရတယ်။ကျွန်တော်တို့အချို့လူတွေပိုက်ချထားတယ်။ပိုက်ကိုတိုက်တာလို့ပါလို့အဲ့ဒါကလည်းနောက်ပြဿနာတွေဖြစ်တယ်။ကျန
Yene Ran Pipuan Li Selule Dita Kane Mombi Lukuye Foundation Ga Topian Tare A Si Yen Kanzama Popia Tabare.
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်မြန်မာအိန္ဒိယနဲ့ဘင်္ဂလားနယ်စတဲ့လျှောက်မှာရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့နှစ်ဖက်ကြဆုံးမှုတွေရှိခဲ့ပါတယ်ကျင်းပနေတဲ့အတွင်းတဘာဝဘေးဒဏ်တင်ပြည်သူတွေအတွက်ကူညီရေးပစ္စည်းနဲ့ရန်ပုံငွေတွေကိုစီမံခန့်ခွဲမှုမှာပွင့်လင်းမြင်လာမှုရှိဖို့ဟာခါတာအမျိုးသမီးအဖွဲ့ကကျ
တင်ဆက်သွားမယ်တန်ရင်သတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအန်ဇာ
PNY တို့သားတွေတင်ဆက်ထားတဲ့တိုင်းရင်သတင်းလောကဏ္ဍကိုကြားခဲ့ရတာပါရှင်။ VOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးတော့သောသားရှင်တွေအနေနဲ့ဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လဲတည်တခြင်းလက်ဆောင်တောင်းလို့ရတဲ့ဆိုရင်ဖြင့် VOA မြန်မာပိုင်းအစီအစဉ်စာတိုက်ဒေတာမှ855ပို့စာတိုက်ကြီးရန်ကုန်မြို့လို့လိမ့်မှုပြီးတော့ရေးသားပေးဖို့နိုင်တယ်လို့ burmese@voanews.com ကိုလည်း email ရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကုကြောအောင်လင်းကပြောပြပေးပါအောင
်အမေရိကန်နိုင်ငံအတွင်းခေါ်လုံခွင့်ရှောက်ထားမှုနဲ့ပတ်သက်ပြီးတော့သမ္မတ်ထရမ့်ကတင်းကျပ်တဲ့အမိန့်ထုတ်ပြန်တာနဲ့ပတ်သက်လို့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုခရင်တရားသူကြီးကကန့်ကွက်ခဲ့တာနဲ့ပတ်သက်ပြီးတော့သမ္မတ်ထရမ့်ကဒါဟာသမ္မတ်ဟောင်းဘရက်အိုဘားမားရဲ့တရားသူကြီးပဲလို့ဝေဖန်တာနဲ့ပတ်သက်လို့တင်ကန်တော်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကတရားရေးစနစ်ဟာလွတ်လပ်တဲ့ဖွဲ့စည်းဖြစ်ပြီးတရားသူကြီးတူကိုသမ္မတ်အနေနဲ့အခုလိုမျိုးဝေဖန်တယ်မူလို့ပြောခဲ့ပါတယ်။တင်ကန်တော်တရားသူကြီးချုပ်တူအနေနဲ့အခုလိုတုံ့ပြန်တာကရှားပါတဲ့လောက်ရဖြစ်ပါတယ်။အမေရိကန်မှာသမ္မတ်ဘသူရဲ့တရားသူကြီးဆိုပြီးတော့မရှိဘူးလို့သူကဆိုပါတယ်။လက်တင်အမေရိကနိုင်ငံတွေကနေပြီးတော့အမေရိကန်ပြည်တော်ပြည်ထောင်စုထဲကိုဝင်ရောက်ဖို့ကြိုးပမ်းနေတဲ့အထောက်ထားမဲ့လူတွေကိုအမေရိကန်စိုးရအနေနဲ့မဟန့်တားနိုင်ဘူးဆိုလို့ရှိရင်တရက်ကိုဒေါ်လာ 1.6 ဘီလီယံဘူကုန်တယ်မှုရှိနေတဲ့အမေရိကန်မက္ကဆီကိုနေဆက်ကိုပိတ်ပစ်မယ်လို့တမနာထရမ့်ကအမေရိကန်ကပဲချိန်ချောက်ပြောဆိုလိုက်ပါတယ်ဒီလိုတရားမဝင်ရောက်လာနိုင်ခြင်းရှိတဲ့သူတွေကိုဟန်တားရေးမက္ကဆီကိုနေဆက်ကိုဆဲလွတ်ထားတဲ့အမေရိကန်တပ်ဖွဲ့တွေကိုလည်းလိုအပ်ရင်လက်နက်သုံးခွင့်ပြုလာတဲ့ဆိုတဲ့ကာကွယ်ရေးဝန်ကြီးရဲ့ပြောဆိုချက်ကိုတမနာကအတည်ပြုပြီးတော့ပြောခဲ့ပါတယ်နေရဆောင်ခွာထွက်ပြေးကြရတဲ့ရိုးညာတွေမြန်မာနိုင်ငံကိုပြန်ပို့ရေးမှာယုံကြည်စိတ်ချရတဲ့နေရပြန်ရေးစီစဉ်ဖြစ်ဖို့သူတို့ကိုနိုင်ငံသားဖြစ်ခွင့်ပြုတဲ့အာမခံချက်တွေမဖြစ်မနေပါဝင်ဖို့လိုတယ်လို့မလေးရှားဆိုကယုံကြည်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးကနေပြောဆိုခဲ့ပါတယ်ရိုးညာတွေအတွက်သူတို့ရဲ့လူခွင့်နဲ့အခြေခံလွတ်လပ်ခွင့်တွေကိုကောက်ကွယ်ပေးဖို့ဆိုလို့ရှိရင်နိုင်ငံသားဖြစ်ခွင့်ကိစ္စကသာတည်ကြအောင်လုပ်ပိတ်နိုင်တယ်လို့လည်းဆိုပါတယ်အိန္ဒိယနိုင်ငံကလူနည်းစုစစ်ဘာသာဝင်အနေနဲ့ပါကစ္စတန်နိုင်ငံအတွင်းတမိုင်းဝင်စစ်အကြောင်းတော်ကိုလဲပတ်လာနိုင်အောင်နေဆက်ဂိတ်တစ်ခုဖွင့်လျက်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားသဘောတူညီခဲ့ကြပါတယ်
။တရင်အချင်းချက်ကိုကိုကြောင်းလင်းကြီးညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမိုင်းအင်ဂျင်နီယာဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Terrace Smith ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ဒီကနေ့ညနေခင်း6:00 to 9:00အစီအစဉ်တွေကို line to meter 19.25 နဲ့ည9:00 to 10:00အစီအစဉ်တွေကိုတော့ line to meter 19.25 နဲ့ line meter 190တို့ကနေထုတ်လွှင့်ပေးသွားအောင်ပါပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလာပါThank you.
This program has come to you from the Voice of America, Washington.